Welcome to the Voice of America in Burmese.
Mingla manek kimashi. VOA America တရရ2023ခုနှစ်နိုဝင်ဘာလ23ရက်နေ့ကြာသပတေးနေ့မနေ့ခင်းအစည်းအဝေးတွေကိုမြန်မာစံတော်ချိန်မနေ့6နာရီခန့်နဲ့9နာရီခန့်လိုင်းဒိုမီတာ3049လိုင်းလမ်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မအသိကြီးထိုက်ပါ
။ဂါဇာမှာဟာမတ်စ်ကဖမ်းထားတဲ့ဒဇင်ကနေတွေကပထမဆုံးအတော့အခုကြာသပတေးနေ့မှာပြန်လွတ်မယ်လို့မျှော်လင့်ရပါတယ်။ကုလသမဂ္ဂနျူကလ িয়ার အေဂျင်စီ IAEA အရာရှိတွေကိုအီရန်ကကန့်သတ်ပိတ်ပင်တဲ့အတွက်သူတို့အလုပ်တွေကြီးကြီးမားမားကိုထိခိုက်တယ်လို့ IAEA အကြီးအကဲကပြောပါတယ်။အမေရိကန်ကနေဒါနယ်ဇက်နိုင်ယာဂရာရေကွန်းဤဒရားပေါ်မှာကားပေါက်ကွဲလို့လူနှစ်ဦးသေဆုံးသွားပါတယ
်။ဒီသတင်းတွေအပြင်ရန်ကုန်မှာလုံခြုံရေးတင်းကျပ်လာတဲ့အကြောင်းထိုင်းမှာပြစ်ထန်ချက်ခံပြီးမြန်မာနိုင်ငံသားတွေကိုနေရာရင်းပြန်ပြီးတော့လွှဲပြောင်းပေးလိုက်တဲ့ဆိုတဲ့သတင်းပေးပို့ချက်နဲ့ဆဲဝင်စားပွဲနိုင်ငံတကာသတင်းဆောင်မတွေကိုလည်းဒီမနက်ခင်းမှာနားဆင်ချင်ရပါမယ်ရှင်။အဖတ်စဉ်ကဏ္ဍတွေထဲမှာတော့ Editor နဲ့ဆွေးနွေးခန်း Gen Z အကစားစီစဉ်တို့ကိုထုတ်လွှင့်ပါမယ်။အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဥတည်မောင်တန်းကပြောပြပေးပါအောင်ရှင
်။ဂါဇာမှာ Hamas စစ်သွေးကြွတွေကဖမ်းထားတဲ့တရားခံတွေကို၄ရက်ကြာပြစ်ခတ်ရစဲရေးစတင်ပြီးတဲ့နောက်အစိုးဆုံးလွတ်ပေးလိုက်မယ်လို့မျှော်လင့်ထားကြပါတယ်။ကြာသပတေးနေ့စနေနေ့မှာအပြစ်ခတ်ရတရားဆာမှာပါဟာမတ်စ်ကအမျိုးသမီးနဲ့ကလေးတစားက50ကိုအစ်စ်လိုက်လွတ်ပေးပြီးအစ္စရေးကပါလက်စတိုင်းအကျဉ်းသား150ကိုလွတ်မယ်လို့ဂျာဝင်ညီနိုင်ပေးခဲ့တဲ့ကာတာနိုင်ငံကပြောပါတယ်ဖမ်းထားတဲ့အမေရိကန်6ယောက်ပါလာလိမ့်မယ်လို့လည်းယုံကြည်တဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကဆိုပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကာတာနိုင်ငံရဲ့ခေါင်းဆောင်တမင်ဘယ်ဟာမတ်အန်တနီနဲ့အီဂျစ်သမ္မတအဗ်ဒယ်ဖာဒါ LCC တို့ကိုကျေးဇူးတင်စကားပြောကြလိုက်ပါတယ်ခုလိုအပြစ်ရပေးတဲ့အတွက်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကိုလည်းချီးကျူးစကားဆိုလိုက်ပါတယ်ဒါပေမဲ့ဝန်ကြီးချုပ်နာတန်ယာဟုကတော့ရီမန်းချက်ပေါက်သည့်အထိအပြစ်ရကာလပေးတာနဲ့ဆက်လက်တိုက်ခိုက်သွားမယ်လို့ပြောလိုက်ပါတယ်ဟာမတ်ရဲ့တိုက်ရောင်းတဲ့အုပ်ချုပ်ရေးစွမ်းရည်ကိုပျက်စီးရေးနဲ့တရားခွင်တွေပြန်လာရေးဟာအစ္စရေးရဲ့ရီမန်းချက်ပန်းနိုင်ဖြစ်ပါတယ်ဗိုလ်ထုနေကအစ္စရေးကဂါဇာတောင်ပိုင်းခန်ယူနစ်ပြုတ်ကိုလေချောင်းကတိုက်ခိုက်ခဲ့ရမှာကလေးတွေပါဝင်လူ18ယောက်သေဆုံးခဲ့ပြီးမြောက်ပိုင်းဂါဇာမှာတော့အလောင်း60နဲ့လူ100ဒဏ်ရာနဲ့ကမဲလ်အက်ဒဝန်စေယုံကိုရောက်လာခဲ့ကြောင်းဟာမတ်အစိုးရကြားမှရေးဌာနကပြောပါတယ်ကုလသမဂ္ဂအပြည်ပြည်ဆိုင်ရာညွှန်ပြအေဂျင်စီ IAEA ကအတွေ့အကြုံအရှိဆုံးနဲ့အကျွမ်းကျင်ဆုံးစစ်ဆေးသူတွေကိုအီရန်နိုင်ငံကပိတ်ပင်တားမြစ်လိုက်တဲ့အတွက် IAEA ရဲ့အလုပ်နဲ့အလွန်ကြီးကြီးမားမားထိခိုက်သွားခဲ့တယ်လို့ IAEA အကြီးအကဲ Rafael Grassi ကဗိုလ်ထုနေကပြောကြားလိုက်ပါတယ်။အီရန်နိုင်ငံကအခုလိုပိတ်ပင်တာကိုခွင့်ပြုထားပေမဲ့သူပိတ်ပင်လိုက်ပုံကြောင့်အီရန်ရဲ့နျူကလ িয়ার အစီအစဉ်အပေါ်အဓိပ္ပာယ်ရှိစစ်ဆေးနိုင်စွာအကြီးအကျယ်ထိခိုက်သွားခဲ့ရကြောင်းသတင်းစာဆရာတွေရဲ့မေးခွန်းကို Mr. Grassi ကပြန်လည်ဖြေကြားသွားခဲ့ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုစစ်ဆေးရမှာယူရေနီယံတန့်စင်နိုင်မှုရခိုင်နှုန်းကိုသတ်မှတ်စစ်ဆေးတာကအဓိကကြပါတယ်။90ရာခိုင်နှုန်းတက်စီပြီးယူရေနီယံဟာလက်နက်ထုတ်နိုင်တဲ့အဆင့်ဖြစ်ပါတယ်။အီရန်ကယူရေနီယံကို60ရာခိုင်နှုန်းအထိတန့်စင်နေနိုင်ပြီဖြစ်ပါတယ်။ယူရေနီယံတက်စီအပစ်စီတစ်ခုကိုအီရန်ကဇန်နဝါရီလမှာမတိမတားလေးပြောင်းလိုက်ပြီး IAEA ကိုအကြောင်းမကြားခဲ့ဘူးလို့ဆိုပါတယ်။ဒီမတိမတားပြောင်းလိုက်တဲ့အတွက်အီရန်ကယူရေနီယံကို 83.8 ရာခိုင်နှုန်းအထိထုတ်လုပ်နိုင်မယ့်အခြေအနေကိုရောက်ရှိသွားခဲ့ပါတယ်လို့ IAEA ကဆိုပါတယ်။ဒါကိုတွေးရှိခဲ့တဲ့ IAEA ကြွမ်းကျင်သူကိုအီရန်ကဒီနေ့မှာပိတ်ပင်လိုက်ပါတယ်။အီရန်ကပိတ်ပင်လိုက်တဲ့နျူကလ িয়ার ကျွမ်းကျင်သူ၈ယောက်ရှိခဲ့ပြီးအားလုံးဟာပြင်သစ်တဲ့ဂျာမန်ကျွမ်းကျင်သူတွေဖြစ်ကြပါတယ်သူတို့ရဲ့ကျွမ်းကျင်မှုမျိုးကကဘာမှာအတော်ရှားပါတဲ့ကျွမ်းကျင်မှုမျိုးဖြစ်တာကြောင့်အီရန်ကိုပြန်လည်စဉ်းစားဖို့ IAEA ကတိုက်တွန်းထားပါတယ်ဗိုလ်ထုနဲ့ညမှာမြောက်ကိုရီးယားကပင်လယ်ပြင်ကိုတိုက်ချင်းပြစ်ဒုံးကျည်ပြစ်လွတ်လိုက်ပေးမယ်အောင်ပြင်ဖို့မရဘူးလို့တောင်ကိုရီးယားကပြောလိုက်ပါတယ်မြောက်ကိုရီးယားကထောင်လိုက်ဂျိုရုကိုလွတ်တင်ခဲ့ပြီးတဲ့နောက်ရှေ့တော့ဝေဟင်ထောက်လိုက်ပြန်လုပ်မယ်လို့တောင်ကိုရီးယားကပြောခဲ့ပါတယ်အဲဒီလိုပြောပြီးနိုင်ရီပိုင်းအတော်ကြာမှာမြောက်ကိုရီးယားကခုလိုတိုက်ချင်းပြစ်ဒုံးကျည်ကိုပြစ်လွတ်လိုက်တာပါမြောက်ကိုရီးယားရဲ့မြို့တော်ရှိရာဒေသကနေဒုံးကျည်ကိုပြစ်လွတ်ခဲ့တာကိုတွေ့ရှိရတယ်လို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်ပြအဖွဲ့ကကြာတာပရင်းနဲ့အစောပိုင်းမှာသတင်းထုတ်ပြန်ခဲ့ပါတယ်မြောက်ကိုရီးယားရဲ့အရှေ့ဘက်ရေပြင်ကိုပြစ်လွတ်ခဲ့တာဖြစ်ပြီးအောင်မြင်မှုမရဘူးလို့ထုတ်ပြန်ချက်မှာပြောပါတယ်ဒုံးကျည်ကဘာဖြစ်သွားသလဲဆိုတဲ့အသေးစိတ်ကိုတော့ပြောမထားပါဘူးဒီလိုဒုံးကျည်ကိုပြောက်ကိုရီးယားကပြစ်လွတ်တာဟာနှစ်လအတွင်းမှာပထမဆုံးအကြိမ်ဖြစ်ပါတယ်။အင်္ဂါနေ့ညတုန်းကတော့မာလျောင်းတစ်အမည်ရှိတဲ့ထောက်လန်းရေးဂျိုဒုကိုကမ္ဘာပတ်လမ်းကြောင်းထဲပို့နိုင်ခဲ့တယ်လို့မြောက်ကိုရီးယားအာကာသဌာနကကြေညာခဲ့ပါတယ်။အ အဲဒီလိုလွတ်တင်ခဲ့တာအောင်မြင်ခဲ့တယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကလည်းပြောပါတယ်ဒါပေမဲ့ဂျိုဒုကအလုတ်လုတ်မလုတ်ကိုတော့ပြောဖို့စောသေးတယ်လို့တောင်ကိုရီးယားကဆိုပါတယ်
and then မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1905တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရုပ်သံကနေကြာတာပရိမတ်နဲ့သတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံကလိုအပ်နေတဲ့လူတွေကိုလူသားချင်းစာနာတောက်ထားမှုအကူအညီတိုးပေးကြဖို့အစ္စရေးနဲ့ဟာမတ်စ်တို့သဘောတူညီချက်ရသွားတာနဲ့ဆက်နွယ်ပြီး UNOCHA ကကုလသမဂ္ဂလူသားချင်းစာနာတောက်ထားရေးပေါင်းစပ်ညှိနှိုင်းရေးမှူး Lynn Hastings ကပြောလိုက်ပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့တိုက်ပွဲတွေဟာပြို့ပြနေရာတွေအပါအဝင်နေရာအများပြားမှာပြင်းထန်နေပါတယ်လို့ Miss Hastings ကဗိုလ်ထုနေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောလိုက်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းစကိုင်းတိုင်းကြားပြည်နယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တောင်ပိုင်းတွေမှာတက်ရောက်မှုရှိနေတယ်လို့ကုလသမဂ္ဂကဆိုပါတယ်။အောက်တိုဘာလ26ရက်နေ့တိုက်ပွဲတွေပြင်းထန်လာကြတဲ့ကဆိုရင် OBA ပြစ်ဆစ်ရှောင်ကြားသူပေါင်းနိုဝင်ဘာလ27ရက်နေ့ထိ 28,600 ကျော်ရှိပြီးဆက်လက်တိုးများလာပွဲရှိတယ်လို့ UNOCHA ကခန့်မှန်းပါတယ်။လူတွေအရေးပေါ်လိုအပ်နေကြတာကတော့ဝယ်စရာငွေကြေးစားနပ်ရိက္ခာနေစရာတကွေတန်ရှိပစ္စည်းတွေအခြေခံကျမ်းမာရေးစောင့်ရှောက်မှုနဲ့ဘေးအန္တရာယ်ကနေအကာအကွယ်ပေးတာပဲဖြစ်ပါတယ်လို့ကုလသမဂ္ဂကပြောပါတယ်။မြန်မာနိုင်ငံလူသားချင်းစာနာထောက်ထားမှုစီမံကိန်းလိုအပ်ချက်ရဲ့28ရာခိုင်နှုန်းပဲရမဝေရရှိခဲ့တယ်လို့လည်း Miss Hastings ကပြောပါတယ်။တနင်္ဂနွေလုံးမှာ OBA ပြည်ထွက်ပြေးနေကြသူနှစ်သန်းရှိတယ်ပြီးသူတို့ကိုထိထိရောက်ရောက်ကူညီနိုင်ရေးအတွက်ရမငွေနဲ့အကူအညီပေးခွင့်လိုအပ်နေပါတယ်လို့လည်း UNOCHA ကပြောကြားလိုက်ပါတယ်။Niagara ရေကွန်းအနီးကအမေရိကန်နဲ့ကနေဒါနယ်စပ်တရအမေရိကန်ဘက်ကစစ်ဆေးရေးဂိတ်မှာကားတစ်စီးပေါက်ကွဲခဲ့ပြီးကားပေါ်ပါတဲ့အနည်းဆုံးလူနှစ်ယောက်သေဆုံးသွားခဲ့တယ်လို့ AP သတင်းကဆိုပါတယ်။အဲ့ဒီနယ်စပ်ဖြက်လန်းကိုလည်းပိတ်ပင်ထားလိုက်ပါတယ်။ Niagara ပြည်ကူးတက်တရအပေါ်ကပေါက်ကွဲမှုကိုစုံစမ်းစစ်ဆေးနေပါတယ်လို့ American Buffalo မြို့က Federal စုံစမ်းထောက်လိုက်ရေး Bureau FBI ကထုတ်ပြန်ချက်မှာပြောပါတယ်။ပေါက်ကွဲရတဲ့အကြောင်းရင်းကိုမသိရသေးပေမဲ့နိုင်ငံလုံးကသတိနဲ့စောင့်ကြည့်နေကြပါတယ်။ဒါဝင်ရှိသူတွေကဒါကိုအတိုင်းထက်အလွန်လေးလေးနက်နက်သဘောထားတယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကပြောပါတယ်။အမေရိကန်သမ္မတ Joe Biden ကလည်းဒီကိစ္စဖြစ်ပေါ်တိုးတက်မှုကိုအနိကစောင့်ကြည့်နေတယ်လို့ Infuder ကပြောပါတယ်။ကားစီးရအချိန်ပြင်းပြင်းနဲ့တရားစီကိုမောင်းလာပြီးတခြားကားစီးကိုရှောင်အတားစီးတွေကိုဝတ်တိုက်ပေါက်ကွဲလေထဲကိုခုန်တက်သွားတာတွေ့ရတယ်လို့မျက်မြင်ကိုတွေ့တွေ့လိုက်တယ်လို့ဆိုသူ Mike Guenther ကWGRZ TV ကိုပြောပါတယ်ဤလုံးကအတွေကပေ30 40အထိတက်သွားတယ်လို့သူကဆိုပါတယ်ခင်ဗျာအစ္စရေးလေကြောင့်တိုက်ခိုက်မှုမှာသေဆုံးသွားခဲ့တဲ့သတင်းစာဆရာနှစ်ယောက်တည်းဝမ်းနဲ့ကြေကွဲကြောင်းခန်းနောက်ကိုဘေရုတ်မြို့မှာလူထုရပောင်းများစွာကဗိုလ်ထုနေကတက်ရောက်ခဲ့ကြပါတယ်ဖာရာအိုမန်နဲ့ရဘယ်အယ်မာမရီတို့ဟာလက်မလို့ရောက်တိုင်းအယ်မာယာဒင်းကသတင်းစာဆရာနဲ့ဆရာမတို့ဖြစ်ကြပါတယ်အောက်တိုဘာ9ရက်ဟာမတ်စ်တိုက်ခိုက်မှုကိုအစ္စရေးကတုံ့ပြန်တိုက်ခိုက်ရမှာဗိုလ်ထုနေအတီအနည်းဆုံးသတင်းသမား53ယောက်သေဆုံးခဲ့ရပြီဖြစ်တယ်လို့စာနယ်ဇင်းသမားများကာကွယ်ရေးကော်မတီ CPJ ကပြောပါတယ်။ပါလက်စတိုင်း46ယောက်အစ္စရေး4ယောက်နဲ့လေဗနွန်3ယောက်တို့ဖြစ်ကြပြီးထောက်ကွာ62ခုနှစ်ကလေးကဆိုလို့ရှိရင်သတင်းစာဆရာတွေအသေးပြောက်အများဆုံးစစ်ပွဲဖြစ်ပါတယ်လို့ CPJ ကပြောပါတယ်။ဒီစစ်ပွဲမှာမီဒီယာပဲလိုက်မှုရှိနေသလားဆိုတာကလည်းဆွေးနွေးညှိနှုံစရာကိစ္စတရားတစ်ခုဖြစ်နေပါတယ်။နိုင်ငံသားတရေအဖွဲ့အစည်းတွေဟာဂါဇာအတွင်းငွေရောက်တာပိတ်ပင်ထားတယ်လို့တရေအမောင်ကြနေတဲ့အခြေအနေမှာစစ်ပွဲတရေအတွက်ပါလက်စတိုင်းသတင်းသမားတွေကိုအားထားနေရပါတယ်လို့နိုင်ငံတကာသတင်းမီဒီယာအင်စတီကျူတ် IPI ရဲ့ဒုတိယညွှန်ကြားမှု Scott Griffin ကပြောကြပါတယ်။မြို့နိုင်လောက်အောင်သူရတ္တိကြီးမားလာတဲ့သူတို့အားလုံးရဲ့နောက်မှာကျွန်တော်တို့ယက်တီပါတယ်လို့ဒီအပတ်ထုတ်ပြန်ချက်မှာသူကဆိုပါတယ်ခင်ဗျာ။
တဲရောက်တဲ့နေ့ကိုဥတင်မောင်တန်ပြောပြပေးခဲ့တာပါရှင်အခုတော့ရန်ကုန်မှာလုံခြုံရေးတိုးမြင့်လိုက်တဲ့အကြောင်းတင်ပြပါမယ် တရင်သားလက်နက်ကင်တွေပူးပေါင်းမဟာမိတ်ပြည်သူကာကွယ်ရေးတပ်တွေဘက်ကဒေသအတော်များများမှာစစ်တပ်တပ်ဆွဲထားတဲ့နေရာတွေအပေါ်တိုက်ခိုက်သိမ်းပိုက်မှုတွေလှုပ်လာခဲ့တဲ့နောက်အခုရက်ပိုင်းအထင်မှာပဲရန်ကုန်မြို့ကတချို့နေရာတွေမှာလုံခြုံရေးပြန်လည်တင်းကျပ်လာတယ်လို့မြို့ခံတို့ကပြောပါတယ်စစ်ကောင်စီကအမျိုးသားလူငယ်လူလတ်ပိုင်းတွေကိုပေါ်တာဆွဲတယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်ရန်ကုန်မြို့ရဲ့လုံခြုံရေးအခြေအနေသတင်းပေးပို့ချက်ကိုမှတ်ရင်ချင်းနိုင်ကပြောပြပေးပါအောင်ရှင်
ဆက်ခွန်ရည်နေကစလို့ညီနောင်မဟာမိတ်သုံးဘွဲ့နဲ့ပူပေါင်းမဟာမိတ်ပြည်သူ့ကာကွယ်ရေးတပ်တွေရှမ်းမြောက်ပိုင်းမှာစတင်ပြီးစစ်တပ်တက်ဆွဲထားတဲ့နေရာတွေကိုတိုက်ခိုက်သိမ်းပိုက်မှုတွေလှုပ်လာခဲ့တာပါ။စကိုင်းမန္တလေးကချင်ပြည်နယ်ချင်းပြည်နယ်နဲ့ကယားပြည်နယ်တွေမှာလည်းပူပေါင်းပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်ပွားလာခဲ့ပါတယ်။ဒီလိုနေရာတော်တော်များများမှာတိုက်ပွဲတွေတဖြည်းဖြည်းကျယ်ပြန့်လာတဲ့နောက်မှာတော့လူဦးရေထူထပ်တဲ့ရန်ကုန်မြို့နယ်တဝိုက်မှာရဲနဲ့စစ်သားလုံခြုံရေးတွေကလမ်းသွားလမ်းလာတွေကိုတားဆီးပြီးစစ်ဆေးမှုတွေလှုပ်လာနေတယ်လို့ကိုတိုင်ကြုံတွေ့ခဲ့ရသူတွေက VOE ကိုပြောပါတယ်
။ညီမတို့ဘက်မှာစစ်ပါကြတော့လို့ရန်ရှင်းလမ်းမှာပေါ့နော်အဲ့တော့မှအဲဒီကစစ်ပင်းရင်းပါတယ်ညီမတို့ရှင်းမှာတော့စစ်သားပါတယ်တော့လက်နဲ့ကင်ထားတဲ့ရှင်ပြီးပေါ့နော်။အရင်ကတော့လက်နဲ့မကင်ထားဘူးစစ်ကားတစ်စီးနဲ့အရင်ကတစ်စီးရမယ်အဲ့လိုမျိုးစစ်တာပေါ့နော်။ကောင်မီးလဲဆိုတော့သူတို့ဖုံးကြည့်ရဲပြီးတော့ညီမတို့ကြီးရပါတော့ပုံမှန်ရတယ်ပြီးသူတို့ရနေလာလဲပြီးသွားမှာပေါ့နော်အဲ့လိုမျိုးအင်းကြီးကတော့တနာကြီးကျော်ကျော်လောက်တော့ကြာတယ်အခုတွေ့တာကအမျက်ပိုင်းပေါ့နော်မျက်ပိုင်းအခု9နာရီ10နာရီအဲ့လိုမျိုးဟိုလမ်းသွားလမ်းလာညားတဲ့အချိန်တုန်းလာစစ်တာရှိရဲ့နွားလောက်တော့ဟိုဖုံးကိုအတေးအလဲဟိုရှာပြီးတော့စစ်တာမျိုးတော့မဟုတ်ပေါ့နော်ညီမတို့ကတော့ဟို
စစ်ဆေးရမှာစစ်တပ်နဲ့တိုက်ပွဲဖြစ်နေတဲ့အဖွဲ့တွေရဲ့နာမည်စလုံးတွေဓာတ်ပုံတွေရှိမရှိအားပေးအားမြောက်ပြောဆိုတာမျိုးရှိမရှိလက်ကင်ဖုန်းတွေမှာစစ်ဆေးမှုတွေလုပ်နေတယ်လို့စစ်ဆေးခံရသူတွေကပြောပါတယ်လူဦးရေထူထပ်ပြီးလူပေါင်းစုံနေထိုင်တဲ့လှိုင်းသာယာမြို့နယ်ဘက်မှာလည်းနေအိမ်တချို့မှာအဲစင်းဝင်ရောက်စစ်ဆေးတာအပြင်နေရာတော်တော်များများမှာတားဆီးစစ်ဆေးမှုတွေရှိနေတယ်လို့ရန်ကုန်မြို့ကန်ကပြောပါတယ်
အတော့ကလမ်းလုံလမ်းကွာတွေပဲကိုတို့ဒီပြောမယ်ဆိုရင်ဟိုမီးပွိုင်နေရှိတဲ့လမ်းလုံလမ်းကွာပေါ့နော်လမ်းမကြီးတို့အတွင်းနဲ့လမ်းမျိုးပေါ့အတွင်းနဲ့လမ်းမျိုးရဲ့လမ်းလုံလမ်းကွာပေါ့ရက်ကွက်နှစ်ခုသုံးခုဆုံတဲ့လမ်းလုံလမ်းကွာတွေပါအဲ့လိုဖြစ်တာမျိုးလေးအဲဟုတ်တယ်ဟုတ်တယ်နေ့တိုင်းလိုလိုဆင်တယ်ခုနောက်ပိုင်းကိုမနေ့ပိုင်းဆိုရင်တော့ဟိုပါပေါ့7နာရီ9နာရီ10နာရီလောက်ပေါ့အဲအဲလောက်ဖြစ်တယ်ညနေပိုင်း4နာရီကနေပြီးတော့မိုးဆုပ်လောက်ပြီးတော့အဲတခါလေးဆိုနေရာရှုပ်ပြီးတော့ညဘက်ကဖြစ်တယ်ဟုတ်ဖုံးရရှာတယ်ဒီမှာလေလူတွေကကားနဲ့လာတဲ့လူပါညာဆိုလည်းအဲ့လိုပစ္စည်းတွေပါညာကြည့်တာပေါ့ကားတွေလန့်လို့ရတယ်လူတွေဖုံးကိုရှစ်တယ်အဲ့အဲ့လိုဖြစ်တယ်ကျွန်တော်လေးဖမ်းလာတော့အဲ့လိုမျိုးမကြောက်ဘူးကျွန်တော်လေးဖုံးကိုရှစ်တယ်သူတို့ပြန်ပြီးတော့ဟိုမှာလှုပ်ပေးတယ်ပေါ့အဲဒီနှလုံးသွင်းကနန်းထိုးတဲ့လူတွေပါညာဆိုအဲ့ဒါတွေ့နေဆိုရင်တော့ဇုံးခုံသွားကြတယ်ရုံးမှာညှိပြီးတော့ပြန်လှုပ်လိုက်တာပေါ့
နေရာတော်တော်များများမှာတော့မော်တော်ကားတွေကိုစစ်ဆေးတာတွေလည်းပြန်လှုပ်လာနေတယ်လို့ဒေသခံတွေကပြောပါရယ်ရန်ကုန်မြို့မှာရှိတဲ့မြို့နယ်အချို့ကအခြေခံပညာအဆင့်ကျောင်းတွေမှာစစ်ကောင်စီတပ်တွေကတက်ဆွဲဝင်ရောက်နေထိုင်တာတွေရှိနေတယ်လို့လူမှုကွန်ရက်မီဒီယာ Facebook မှာသတင်းပြန့်နှံ့နေတယ်လို့လှိုင်းသာယာမြို့နယ်မူလာရန်လွန်ကျောင်းမှတ်27မှာတော့စစ်ကောင်စီတပ်တွေတက်ဆွဲဖို့ရောက်နေတယ်ဆိုပြီးသတင်းတွေထွက်ပေါ်နေခဲ့ပါရယ်လှိုင်းသာယာမြို့နယ်ပညာရေးမှူးရုံးကို VOA ကဆက်သွယ်မေးမြန်းရာမှာတာဝန်ခံဖြစ်ဆိုမဲ့သူရှိပါဦး။နောက်ပြီးလူမှုကွန်ရက်မီဒီယာရီပေါ်မှာစစ်ကောင်စီကအမျိုးသားလူငယ်လူလက်ပိုင်းတွေကိုပေါ်တာဆွဲနေတယ်ဆိုတဲ့သတင်းတွေကြဲကြဲလောက်လောက်ထွက်ပေါ်နေရမျိုးလည်းရှိနေပြီးဒီသတင်းတွေကြောင့်ရောစစ်ဆေးမှုတွေစိတ်လာတာကြောင့်ရောမြို့နယ်တော်တော်များများမှာညဘက်ဆိုရင်အတော်လေးလူသွားလူလာကျဲလာတယ်လို့ရန်ကုန်မြို့ကတဦးကပြောပါရတယ
်။ည9နာရီရောက်ပြီလို့ရှင်းပါတယ်။
စစ်ကောင်စီဘက်ကတော့စစ်တပ်ကပေါ်တာဆွဲတယ်ဆိုတာမဟုတ်မမှန်ကြောင်းညင်းဆိုထားတယ်လို့စစ်ကောင်စီသတင်းစာတွေမှာဒီသတင်းမှန်မှန်ကြောင်းထုတ်ပြန်ဖော်ပြထားပါတယ်ရှင်
ထိုင်းနိုင်ငံတောင်ပိုင်းခရိုင်14ခုမှာပြစ်ဒဏ်ချခံရပြီးပြန်လွတ်လာတဲ့မြန်မာနိုင်ငံသား85ယောက်ကိုတော့ရနောင်းကော်တောင်လမ်းကနေထိုင်းအာဏာပိုင်တို့ကနိုဝင်ဘာလ20ရက်နေ့မှာပဲမြန်မာဘက်ကိုပြန်ပို့ခဲ့ပါတယ်။မအေးအေးမှာသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံထဲမှာအကြောင်းမျိုးမျိုးကြောင့်ခရိုင်14ခုကပြစ်ဒဏ်ချခံနေရတဲ့မြန်မာရွှေ့ပြောင်းလူသမား85ဦးကိုနိုဝင်ဘာလ20ရက်နေ့က ကျွန်တော်မျိုးကနေကော့တောင်မျိုးကိုပြန်ပို့ခဲ့ကြအောင်ကော့တောင်မျိုးပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း
ชื่อเปียงหลุดมาอิงเจ็นเซ็นเตอร์MWRCA ตาวินเนี่ยอู้โมเวก็อะคูหลุดပြောပါတယ်ကျွန်တော်တို့20ခုနှစ်ကောင်းတော့ဒီတိုင်းနိုင်ငံမှာရှိတဲ့လုံမတိုင်းရှိရနေကျွန်တော်မြန်မာနိုင်ငံမှာရှိတဲ့ဟိုတောင်ဝရှိတဲ့လူတွေចောင်းကြားပြီးတော့ចောင်းမြင့်ចောင်းဖန်ခံရတဲ့လုံသမားအမျိုးသမီးက19ဦးမျိုးသားက
ရောက်ကြလေတယောက်ပါတယ်အပစ်ချေနေတဲ့ပို့လာပြီးတော့ကျွန်တော်တို့ပို့တော်ရောက်လာတဲ့တောင်ဝရှိတဲ့လူတွေကကျွန်တော်တို့ဟိုဒါကိုကိုပိနေစီဆစ်သေးတယ်ပြီးလို့ရှိရင်နောက်တစ်ခုကနောက်တစ်ခုကဟိုသူတို့ရဲ့ချစ်လက်မှတ်တမ်းလေးတွေယူတယ်ယူပြီးတာလည်းသူတို့ရက်တွေတော့ပြန်ဖို့ပေးတယ်ခင်ဗျာ
အထူးသဖြင့်ထိုင်းနိုင်ငံနဲ့ကိုတရားမဝင်နီးနဲ့ခိုးဝင်လာကြသူတွေစာရွက်စာတမ်းပါအလို့ရ ဆလေးခရိုင်ပေါ့ထိုင်းနိုင်ငံတောင်ပိုင်းရဲ့ဆလေးခရိုင်လက်ရှိဝင်လာတဲ့လူတွေပါသလိုမျိုးအရင်ကကုသပြောဖမ်းမရှိဘဲနဲ့ဒီတိုင်းနေနေတဲ့လူတွေရဲ့အလုပ်အခြေမတူတဲ့ကိစ္စလေပေါ့နော်ပြီးလို့ရှိရင်ပြစ်မှုထင်ရှားကျူးလွန်တဲ့လူကနေကျင်းတော့ပါတယ
်ကိုတောင်းမြို့ကိုရောက်လာတဲ့အဲ့ဒီမြန်မာနိုင်ငံသားတွေကိုဒေသအနာပိုင်တွေကကိုဗစ် -19 စစ်ဆေးတာကိုရေးအချက်လက်စစ်ဆေးတာတွေလုပ်တယ်လို့ကိုဗစ်ကာကွယ်ဆေးမထိုးရသေးဘူးဆိုရင်စောက်ကြီးစင်တာတွေမှာထားတယ်လို့လဲဆိုပါတယ်။ထိုင်းနိုင်ငံကနေအခုလိုမျိုးပြန်လည်လွှဲပြောင်းမှုတွေကိုအရင်ကတလကို2ကြိမ်လောက်လက်ခံပေးပေမဲ့အခုအခါမှာတော့တလ1ကြိမ်လောက်သာလက်ခံတော့တယ်လို့လဲပြောပါတယ်။အခုလိုမျိုးပြစ်ထန်ကြခံရပြီးပြန်လွတ်လာသူတွေကိုချက်ချင်းမလွှဲပြောင်းနိုင်သေးပဲထိုင်းနိုင်ငံရဲ့အချုပ်စခန်းတွေထဲမှာအနည်းဆုံး6လလောက်ထိနေထိုင်နေရတာတွေကြောင့်အရင်ကထိုင်းနိုင်ငံတောင်ပိုင်းကရနောင်းအချုပ်ထောင်မှာစုပုံမှုတွေနဲ့မတည်ငြိမ်မှုတွေဖြစ်ခဲ့မှုပါတယ်ဒီလိုဖြစ်တာကြောင့်အစုလိုက်အပြုံလိုက်ပြန်ပို့တာတွေကိုထိုင်းမြန်မာနှစ်နိုင်ငံပူးပေါင်းပြီးလှုပ်ဆောင်ခဲ့ရတာတွေလည်းရှိခဲ့ပါတယ်ရှင
်တရုတ်နိုင်ငံရဲ့ခီးသွားလုပ်ငန်းတွတ်တက်အောင်လှုပ်ဆောင်မှုတွေကြောင့်တချိန်ကစီးပွားရေးဖွံ့ဖြိုးမှုနှေးခဲ့တဲ့ဝေးလံခေါင်ပြတဲ့စီချွန်ခရိုင်အနောက်တောင်ပိုင်းဒေသတွေမှာစီးပွားရေးကောင်းလာပါတယ်ဒါပေမဲ့ဒီဒေသတွေမှာနေထိုင်တဲ့ထိဘက်အတိုင်းအဝန်အပေါ်မှာရေရှည်တက်ရောက်မှုရှိနေတာကြောင့်စိုးရိမ်စရာတွေလည်းရှိနေပါတယ်AP သတင်းဆောင်မကိုမိတ်တန့်စင်တင်ဆက်ထားပါတယ်ရှင
်။တိဘက်ကုန်းမြစ်နဲ့ထိစပ်နေတဲ့တရုတ်နိုင်ငံစီချွန်ခရိုင်အနောက်ပိုင်းမှာလှပတဲ့ရှုခင်းတွေနဲ့ဝေဆာတဲ့တိဘက်ယဉ်ကျေးမှုတွေကြောင့်ခီးသွွားဧည့်သည်တွေအလားများပါတယ်။ဒီဒေသကစီးပွားရေးလုပ်ငန်းတွေနဲ့ခီးအသွားလာများတဲ့နေရာတွေကိုလေးလာဖို့အတွက်တရုတ်ခြေဆိုင်နိုင်ငံခြားသတင်းတောက်တွေကိုတရုတ်နိုင်ငံခြားရေးဝန်ကြီးဌာနနဲ့ဒေသန္တရအစိုးရတွေကစက်တင်ဘာလအစောပိုင်းတုန်းကစီစဉ်ပြီးတော့ဆေးလွတ်ခဲ့ပါလေ။ပေ13,000ကျော်မြင့်တဲ့တောင်ထိပ်ကိုတက်ပြီးတော့ရင်သက်ရှူမောပွဲရှူခင်းတွေကိုကြည့်ရတာကိုလည်းခီးသွွားတွေကသဘောကျတာပါ။ပေ2000လောက်မြင့်တဲ့အထွတ်မြတ်တောင်3ခုကလည်းတိဘက်ဗုဒ္ဓဘာသာတွေအတွက်အရေးပါတဲ့နေရာဖြစ်ပါလေ။တိဘက်ကိုတယောက်တည်းခီးထွက်လာပြီးတော့ကျူးစားပြီးတောင်တက်ခဲ့တဲ့ခီးသွားတယောက်ကသူ့ရဲ့အတွေ့အကြုံကိုပြောပြပါလိမ့
်။到这地方确实这风景确实很美。
ရှူခင်းတွေကအင်မတန်လှပါတယ်။ဖြူစင်တဲ့မြေအဖြစ်ကျွန်တော်ရင်ထဲမှာဆွဲတင်နေပါတယ်။ကျွန်တော်ဖြစ်ချင်တဲ့အိမ်မက်တွေလည်းဖြစ်ပါတယ်။ဒါကြောင့်ကိုကိုကိုစိန်ခေါ်တဲ့အနေနဲ့ဒီကိုရောက်လာတာပါ။
အရင်တုန်းကတော့ဒီဒေသတွေမှာစိုက်ပျိုးရေးကိုအလေးထားခဲ့ကြတာပါ။ဒေသရင်ဒီဘက်တွေကမှုကောက်ပြီးတော့ရောင်းခဲ့ပြီးမဲ့လေ2000ပြည့်နှစ်မှာခီးသွွားလုပ်ငန်းတိုးတက်ရေးစီမံကိန်းကိုဒေသခံအာဏာပိုင်တွေကတည်ဝင်စာတင်ခဲ့ပါသည်။2000ပြည့်နှစ်မှာခီးသွွားဧည့်သည်3သိန်းကျော်လောက်ပဲရှိခဲ့ရကနေ2022ခုနှစ်မှာခီးသွွားဥယျာဉ်က 38.4 သန်းအထိလာလေတဲ့အကြောင်းအစိုးရချက်လက်တွေမှာမှတ်သားထားပါသည်။ခီးသွွားကဏ္ဍကြောင့်တဲခိုကန်လုပ်ငန်းစားတောက်ဆိုင်နဲ့တည်ယူပို့ဆောင်ရေးလုပ်ငန်းတွေအပါအဝင်စီးပွားရေးအခွင့်အလမ်းတွေလည်းပေါ်လာပါသည်။ချက်ထန်ခရိုင်ဒရွန်တိုရွာမှာဆိုရင်အခြေခံရန်တရားမိုးမှန်မှုနဲ့အဆောက်အုံတွေစောက်ဖို့ဒေသခံအစိုးရကအမေရိကန်ဒေါ်လာ24သန်းကျော်နဲ့ညီမျှတဲ့တရုတ်ယွမ်ငွေတန်180ပုံအော်သုံးခဲ့ပါလိမ့်။ဆေးအဖြူတုတ်ထားတဲ့ဒေသခံတိဘက်ရိုးရာအိမ်တွေလည်းအခုတော့ခီးသွွားတွေအတွက်တဲခွန်နေရာဖြစ်နေပါပြီ။ဒေသခံတွေအတွက်ဖွံ့ဖြိုးတိုးတက်မှုဖြစ်စေဖို့အစိုးရကလှုံ့ဆော်ပေးနေပေမဲ့ခီးသွွားလုပ်ငန်းရဲ့အကျိုးကျေးဇူးကိုဒေသခံတွေရတာမတွေ့ရဘူးဆိုပြီးဟောင်ကောင်တက္ကသိုလ်ကဘာမှတယောက်ကသုံးသပ်ပါလိမ့်။
I would think most people are still living the traditional way, are still tied to the land. လူများစုကဒီဘက်မှာပဲခြေချနေတိုင်းဒီဒလေထုံးစံတွေတိုင်းဆက်နေတိုင်းနေကြသေးတယ်လို့ထင်ပါတယ်။ပညာရေးကတစိမ့်လူတော်များများကတော့အကျဉ်းပြတ်နဲ့စီးပွားရေးကဏ္ဍမှာပါဝင်လာကြပါတယ်။လူငယ်တွေကကြောင်းတက်ပြီးဟန်တေးဥစာတင်ကြပါတယ်။ဒါပေမဲ့ဟန်တေးဥစာကိုကောင်းကောင်းလေ့လာတဲ့ဒီဘက်ဥယေကတော့တော်တော်နှဲပါသေးတယ်။
ဒီဘက်အင်ဟောင်းတွေကိုပြုပြင်မွမ်းမံပြီးတော့အပြင်ပိုင်းကိုခေဟောင်းပုံစံအတိုင်းထားအတွင်းပိုင်းကိုတော့ခေတ္တဟိုတယ်ကန်းပုံစံအသွင်ပြောင်းထားတာဖြစ်ပါသည်။ဒီဟိုတယ်စဖွင့်တဲ့2019ခုနှစ်ကလေးကအခုချိန်အထိအလုံးအကိုင်အခု60လောက်ဖန်တီးထားပြီးဖြစ်တဲ့အကြောင်းဒေသခံအနာဝိုင်တွေကပြောပါသည်။ဒီဟိုတယ်ကနေတစ်နှစ်ကိုအမေရိကန်ဒေါ်လာ5သိန်းခွဲလောက်နဲ့ညီမျှတဲ့ယွမ်4သန်းလောက်ဝင်ငွေရှိတဲ့အကြောင်းစီးရင်ဒီမှာဖော်ပြထားပြီးတော့ဒီထက်လေးချဲ့ထွင်မှုစီစဉ်ထားတာပါ။
像我们公司的话，未来打算是把这个民宿这个产业再放大。
တဲခုကန္နာကိုချက်ထွင်ဖို့စီစဉ်ထားပြီးရွာတရွာလုံးမြို့တမြို့လုံးကိုတဲခုရိတ်တာအဖြစ်တစုတစီနဲ့ဖန်တီးဖို့စီစဉ်ထားပါတယ်။ရှင်းစွဲဒေတာလက္ခဏာတွေကိုထိမ့်သိမ်းထားခြင်းနဲ့ရွေချက်နဲ့ဒီစီမံကိန်းကိုစတင်ခဲ့တာပါ။ဒုတိယရွေချက်ကတော့စိမ့်လန်းစုပြေမှုထက်သွင်းခြင်းပြီးငကူပုံစံကိုဒီအတိုင်းဆက်ထားနိုင်ဖို့ကြိုးစားနေတာပါ
။ခီးသွဲဧည့်သည်အလာများတာကဒေတာကန်ဟန်တရုတ်ယဉ်ကျေးမှုကိုဆက်ပြီးတော့ရှင်သန်စီတယ်ဆိုပြီးနော့တင်ဂမ်တက္ကသိုလ်ကပေါမခါတယောက်ကပြောပါလိမ့်။သမိုင်းဝင်နေရာတွေကိုထိမ့်သိမ်းထားဖို့ဒေသခံအာဏာပိုင်တွေကကြိုးစားနေတဲ့တစ်ချိန်တည်းမှာပဲတိဘက်တွေအနေနဲ့ဟန်တရုတ်အတိုင်းဝိုင်းတွေမှာပါဝင်လာဖို့သူကတိုက်တွန်းထားပါလိမ့်
I think that's something quite interesting going on. You do have some
problems. ဒေတာကန်တွေဟန်တရုတ်ရေကြီးမှုကိုဆက်လက်ထိန်းသိမ်းဖို့တိုက်တွန်းကြပါတယ်။စီးပွားရေးခေတ်သစ်ကဘာမှာကိုတိုင်းသားတိုက်မြုံထဲမှာပဲတီးကြမဖြစ်စေဖို့မန်ဒရင်းတရုတ်ဘာသာစကားကိုလည်းလေ့လာဖို့တိုက်တွန်းကြပါတယ်။
ခီးသွားဧည့်သည်တွေအလာများတဲ့ပုံမှာစိုးရိမ်မှုတွေရှိနေပေမဲ့လည်းတိဘက်ယဉ်ကျေးမှုတွေကြောင့်ပဲလာလဲတဲ့ခီးသွားဥယျာဉ်တိုးလာနေတာဖြစ်ပါလိမ့်။
今天我们看的那个
骑士大来，
骑士大来的故居。
昆阳庙的兰妈婆罗吉也因银行我嘞，今马路今天多来给玩的。天下子的庙吉也木也米将的来来给玩的。这兰妈婆罗吉个是不是往昆阳要去的吧？今天个风水泥塔嘞，阿没等搞内路听嘛的。这边已经节目里嘞，手机塔了吧？
ဒီဘက်ဟာတရုတ်အပိုင်းဖြစ်နှစ်ပေါင်းများစွာတရုတ်အစိုးရကပြောလာနေတာဖြစ်ပေမဲ့ဒလိုင်းလာမဖုံးတော်ကြီးနဲ့သူ့ကိုထောက်ခံသူတွေကတော့ဒီဘက်ကတရုတ်နဲ့တိကျဖြစ်တယ်ဆိုပြီးပြောဆိုနေတာပါ1950ပြည့်နှစ်မှာကွန်မြူနတီတပ်တွေဝင်ရောက်ကျူးကျော်ခဲ့ပြီးဟိမဝင်တာဒေသကိုတရုတ်အစိုးရကအုပ်စိုးလာတာဖြစ်ပါတယ်2009လူထုအုံကြွမှုနောက်ပိုင်းမှာစောင့်ကြည့်မှုတွေပိုတိုးလာပြီးတော့ခီးသွွားလာမှုတင်းကျပ်တာတွေလည်းတရုတ်အစိုးရကပိုပြီးတော့လှုပ်လာတာဖြစ်ပါတယ်ရှင
်မအီတန်စင်ပါရှင်COVID-19 ကရောဂါဖြစ်ပွားခဲ့ပြီးကျန်းမာရေးဝန်ဆောင်မှုတွေပြည့်ဝခဲ့တာကြောင့်ကမ္ဘာတစ်ဝန်းပြီးခဲ့တဲ့နှစ်က TB ရောဂါကူးစက်မှုတိုးလာနေကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့နှစ်ပတ်လည်အဆင့်ခန်းစာမှာဖော်ပြပါတယ်။ Henry Richwell ရဲ့သတင်းဆောင်မကိုကိုငိမ့်ချန်တင်ပြပေးပါမယ်ရှင
်။ TB အဆုတ်ရောဂါဟာကုသပျောက်ကင်းနိုင်ပေမဲ့လည်းကမ္ဘာလူအသေးပျောက်အများဆုံးကူးစက်ရောဂါအဖြစ်ဆက်ရှိနေပြီး2022ခုနှစ်အတွင်းခံမှန်းခြေလူ 1.3 သန်းကိုသေဆုံးစေခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်ပါတယ်။2022ခုနှစ်ကထက်စာရင်ဒါဟာ19ရာခိုင်နှုန်းလောက်ကျဆင်းသွားတာပါ။ဒါပေမဲ့လည်းကူးစက်မှုကခံမှန်းခြေလူ 10.6 သန်းအထိရောက်လာပြီးအနည်းငယ်တိုးလာတာပါ။အဲ့ဒီတည်းက TB ရောဂါပိုးရှိနေတဲ့လူ40ရာခိုင်နှုန်းလောက်ဟာရောဂါရှိမှန်းမသိကြသလိုကုသမှုလည်းမခံယူရပါဘူး။2020ခုနှစ်မှာဖြစ်ပွားခဲ့တဲ့ COVID-19 ကပ်ရောဂါကြောင့်ကမ္ဘာတဝန်းကျန်းမာရေးဝန်ဆောင်မှုတွေဟာဝင်နေအားမမျှဖြစ်ကုန်ပြီး TB အဆုတ်ရောဂါစစ်ဆေးကုသမှုတွေလည်းကျဆင်းကုန်ပါတယ်။ဒေါက်တာလူစီကာ DT2 က TB တိုက်ဖျက်ရေးအဖွဲ့ Stop TB Partnership ကအမှုဆောင်ဒါရိုက်တာပါ။
Unfortunately, the incidence through TB is growing.
ဆင်ကောင်းစရာက TB ရောဂါကူးစက်မှုတွေကတိုးလာနေပါတယ်။အရင်တော့တစ်နှစ်ကို200ခန့်နှုန်းလောက်ကျဆင်းနေတာပါ။ COVID ကြောင့်ပြီးခဲ့တဲ့2021နဲ့2022ခုနှစ်တွေမှာ400ခန့်နှုန်းလောက်တက်သွားပါတယ်
။ COVID ရောဂါနဲ့ဆက်ဆက်ပြီးကျန်းမာရေးဝန်ဆောင်မှုတွေရပ်တန့်သွားတာကြောင့်ပြီးခဲ့တဲ့2020ခုနှစ်ကနေ2022ခုနှစ်သုံးနှစ်အတွင်း TB နဲ့သေဆုံးရသူ5သိန်းလောက်ရှိတယ်လို့ WHO ကခန့်မှန်းပါတယ်။တချို့နေရာတွေမှာတိုးတက်မှုလည်းမရှိဘူးလို့ WHO အစိုးရခန်းစာကဖော်ပြပါတယ
်။ We have a pretty difficult situation on people with drug resistant TB as well as childhood TB.
ကလေးတီဘီရှိနေသူတွေနဲ့စီးရင်ပါတီဘီရှိနေသူတွေအတွက်တိတ်ကိုခက်ခဲတဲ့အခြေအနေပါစီးရင်ပါတီဘီဆိုရင်လူနှစ်သိန်းလောက်ပဲယောဂဆန်သက်စစ်ဆေးပြီးတော့ကုသမှုခံယူနေပါတယ် WHO ကပြောသလိုပါပဲစီးရင်ပါတီဘီရှိနေတဲ့လူ9ယောက်မှ2ယောက်ကပဲစစ်ကုသမှုရနိုင်တဲ့အခြေအနေပါ
ဒါပေမဲ့လည်းတီဘီယောဂတိုက်ဖြတ်ရေးဟာလမ်းကြောင်းပေါ်တော့ပြန်ရောက်လာနေပါပြီတကယ်ပါလုံးကယောဂဆစ်ဆေးနိုင်တဲ့လူဦးရေဟာ 9.5 သန်းရှိလာပြီးဒါဟာအများဆုံးပါ
This shows
covid အပီးတိုင်းပြည်တွေပြန်ပြီးတော့နလန်ချူနေပါပြီ covid မတိုင်ခင်ကအခြေအနေတွေကိုတောင်ကြော်လွန်နေပါပြီ
GlaxoSmithKline ဆေးကုမ္ပဏီကထုတ်လုပ်တဲ့ TB ယောဂကာကွယ်ဆေးဟာဆိုရင်အခုနောက်ဆုံးစမ်းသပ်တဲ့အဆင့်ကိုရောက်နေပြီးတခြားကာကွယ်ဆေး12မျိုးကျော်လောက်ဟာလည်းစမ်းသပ်ဆဲအဆင့်ပ
ါ We need the vaccine So
ကျမတို့ကာကွယ်ဆေးလိုပါတယ်ဒါဆိုရင်အပြောင်းလဲကြီးကြီးမားမားဖြစ်မှာပါဒါအပေါင်းဆိုလိုတာလဲဆိုရင်တော့လူသက်ရွယ်အုပ်စုအမျိုးမျိုးအတွက်တေချာကာကွယ်ပေးနိုင်တဲ့ကာကွယ်ဆေးဒါမှမဟုတ်တစ်ခုနဲ့တစ်ခုဆက်ဆက်နေတဲ့ကာကွယ်ဆေးအမျိုးမျိုးရရမှာပ
ါ TB ယောဂနဲ့တေဆုံးသူ19ရာခိုင်နှုန်းကျဆင်းသွားတာဟာဆိုရင် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကသတ်မှတ်ထားတဲ့2025ခုနှစ်ကြာရင် TB နဲ့တေဆုံးသူ85ရာခိုင်နှုန်းကျဆင်းဖို့ထက်အများကြီးလိုနေသေးတာပါရန်ပုံငွေတွေလည်းအများကြီးလိုအပ်နေပါတယ်2022ခုနှစ်မှာ TB ယောဂဆစ်ဆေးဖို့ကုသဖို့နဲ့ကာကွယ်ဖို့အတွက်ရထားတဲ့အနည်းဆုံးရန်ပုံငွေအမေရိကန်ဒေါ်လာ13ဘီလီယံရဲ့တဝက်တောင်မရသေးပါဘူးစက်တင်ဘာလမှာကျင်းပခဲ့တဲ့ကုလသမဂ္ဂရဲ့အထူးစည်းဝေးမှာအစိုးရတွေအနေနဲ့2028ခုနှစ်ကြာရင် TB ယောဂအတွက်အမေရိကန်ဒေါ်လာ22ဘီလီယံသုံးမယ်လို့ကတိပြုထားတာပါခင်ဗျာ
ကိုငိမ့်ချက်ပါရှင်တောတာရှင်တို့ခုနားဆင်နေရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ
်မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါ रे အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါ रे ကျမတို့ VOA ကအန်ဒီရဲ့ဂျားကသတင်းတွေကိုတင်ဆက်ပေးနေပါ रे ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါ रे VOA America အတန်းကတည်င်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်မင်္ဂလာမနက်ခင်းပါရှင် VOA America အတန်းရဲ့2023ခုနှစ်နိုဝင်ဘာလ23ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ3049ရုပ်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ဂျန်စီအားကစားအစီအစဉ်တို့ကိုမကြခင်မှာနားဆင်ကြရပါမယ်ရှင်။အခုအရင်ဆုံးတော့ Editor နဲ့ဆွေးနွေးခန့်အစီအစဉ်ကိုတင်ပြပေးပါမယ်။လက်ရှိမြန်မာဆေးရည်ပြည်ပခါတွေအတွက်ပြည်လွယ်မှုရရှိရေးအလှမ်းဝင်နေခြင်း၊ကလေးသင်ငယ်တွေအပါအဝင်အရက်သားတွေထိခိုက်သေးဆုံးမှုနဲ့စားနာမှုပြဿနာတွေကြီးထွားလာတာကအဓိကစိုးရိမ်စရာဖြစ်လာနေပါတယ်။ဒီပြဿနာပြည်လည်နိုင်မဲ့အခြေအနေရှိပါသလား။ခုသတင်းပတ် Editor နဲ့ဆွေးနွေးခန့်အစီအစဉ်မှာဥကျော်စန္တာကိုမမျှသစင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ရှင
်။မင်္ဂလာပါဥကျော်စန္တာရှင်
။မင်္ဂလာပါဗျာ
။ပြီးခဲ့တဲ့အောက်တိုဘာ28ရက်ကစခဲ့တဲ့ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့တိုက်ပွဲတွေကပိုပြီးတော့အချိန်မြင့်လာတာကိုတွေ့ရပါတယ်ဒီပေါ်မှာလွှမ်းခြုံပြီးတော့သုံးသပ်ပေးပါဦ
းတိုက်ပွဲအချိန်မြင့်လာတယ်ဆိုတာမှန်ပါတယ်နေရာအနှံ့ပြမှာပါပဲချင်းရဲရခိုင်ရဲနောက်ပိုင်းတော့အရှင်းမြောက်မှာရဲအခုဆိုရင်နန်းစံဟွာဘက်အဲဒီပလောင်ကိုပိုင်းအထွေဒေသတွေမှာဖြစ်တယ်နောက်ပြီးတော့တောင်ပိုင်းကော့ကရစ်ကအများကြီးမှာဖြစ်လာပါတယ်ဆိုတိုက်ပွဲဖြစ်တာကတော့သူ့ကြောင်းနေသူတိုက်ကြတာဒါကတော့အဓိကမပြောလို့ပါဘူးအဓိကပြန်တော့ပြောလို့တာကတော့အရသားတွေထိခိုက်မှုဒီကအပြင်ကလေးတွေသေဆုံးရတဲ့သတင်းတွေကြားပါရတယ်။ဖြစ်မဲ့ကလေးတွေအမျိုးသမီးတွေထိခိုက်ဒဏ်ရာရတယ်။ဒုက္ခတွေပုံများလာတယ်။လမ်းပန်းဆက်တွေအခက်အခဲရောက်အောင်ကျွန်တော်စီကူပြီးခဲ့တဲ့နေ့ကပဲသော်ရရှင်ရဆိုင်ရရတဲ့လမ်းဖွင့်ပေးဖို့အတွက်ဆံမြောက်ဘက်မှာဘယ်လိုအခက်အခဲကြုံရတယ်ဆိုပြောကြတယ်။ဆိုတော့ဒီအရသားတွေထိခိုက်မှုများပြားလာတာဟာစိတ်ကောင်းစရာဖြစ်ပါတယ်။တိုက်ပွဲကျပြန်လာတာတဲ့ပေါ့လေ။နောက်တစ်ခုကတော့အရသား we have a civilian institution that takes the well, right goes to Yavazo. Like what takes the Masita got the yin like the Swetare. I have Granita Fuera, Wintai Pido, Ama, Siasamare, Jama, Janayare. Now Sita got Ria, Lena Chalido, Dame Amat who. ໄຊຈັນດາລະກະອ້າຍເລນະຊາເລລີກູຫົວລູຍາຍເຊມລູຈາບູຊັດຊັດຍັນຍາເວສຸລະອະກົງລູກະຕິເກເລຊຸຍຍະວໍລູ19ຖ້າແມ່ນບໍ່ມາລູກແນງາຖອງຊັດປິດແມ່ນສຸຍໍອ້າຍຈັນລູວິດີໂອຈີ້ຫາວ່າເລສຸລະເອລູລູດາກ້າວມາເລໄຕດາກະໄຕດາບໍ່ເລດາແມ່ນເລຍັນດູຕັດເຟີຜັມມີແລະເວເອລູລູຊັດຊັນຊັນທີ່ດ້ວຍຊັດຊັນນາຊິບີດາໄຕບີດາຊັດຊັນດາວ່າແລະແມ່ນຕະຊູ တဲ့လက်စားချေသွေးကျွေးဆက်တဲ့ဘာညာဆိုတော့ရဲဆက်ပစ်တဲ့သတင်းတွေလည်းပဲကြားမြင်ရတော့သိစိတ်ကောင်းဖြစ်ရပါတယ်ဆိုတော့တိုက်ပွဲကြပြန်လာအကြောင်းမဟုတ်ဘူးသွားသွားပြောသလိုပဲအရသားတွေထိခိုက်မှုနောက်ပြီးတော့အရသားပြတ်မှတ်တွေကိုအရသားအင်စတီကျူရှင်ဘယ်လေးဆောက်ဦးတွေကိုအကာအကွယ်ယူပြီးတော့ပြစ်ခတ်တာဖမ်းမိရဲ့လူတွေကိုလူသားဆန်ဆန်ဆက်ဆံဖို့အရေးကြီးတာအဲ့လိုလက်စားချေသက်ဖြတ်ကြခ ြမှာဖြစ်ပါတယ်ဆိုတော့အဓိကကတော့အဲ့ဒီအပြင်းမဲ့တဲ့လူတွေသက်သာဖို့နဲ့လူသားဆန်ဖို့ရည်ကြွယ်ပါတယ
်အဲ့တော့ဒီအခုအခြေအနေမျိုးမှာပေါ့ဘယ်ဘက်ကဖြင့်ဟိုအလေးတာနေပြီးဆိုပြီးတော့ယတိပြည့်ပြောလို့ရပါပြီလား
မရပါဘူးသိခက်ခဲပါတယ်နည်းမြေအခိုက်အတန့်အဖြစ်သိမ့်ပိုင်းထိုင်တာနည်းမြေကိုပြောမယ်ဆိုရင်အဲ့ဒါတွေတော့ရှိရပါလိမ့်ဒါတော်လိုင်းရင်အစုတွေဘက်ကဘယ်နည်းမျိုးလို့ငါတို့စိတ်ချမ်းနေပြောတယ်အစစ်ကောင်စီကလည်းကျွန်တော်တို့ကဘယ်ဘူးပြန်သိနေပြောတယ်ဆိုတော့ဒီကိစ္စတွေလည်းပဲအတိအကျတော့ကျွန်တော်ယုံလို့မရဘူးဟိုဘက်ဒီဘက်သူတို့ပြောကြတဲ့ကိစ္စတွေပဲညင်းပေါ်ကြတယ်အများကြီးရှိပါတယ်ဒါနောက်တစ်ခုကဒီနည်းမျိုးကိစ္စအပြင်တစ်ခုပြောစရာရှိတာကတော့ကိုက်လူစိတ်ပေါ်လေဒီတမ်တော်ဘက်ကလူတွေကတဲ့တိုက်ချင်းတဲ့စိတ်တွေယောနယ်လာတဲ့သူတို့ဘက်ကလူတွေဟိုဘက်ကဘယ်ပြောင်းတယ်ဆိုတာတွေ့ရတယ်လူဘယ်ပြောင်းသွားရင်တော့တဖြည်းဖြည်းတစ်ကောင်စီဘက်ကလူတွေဟိုဘက်ကပြောင်းသွားဆိုသူတို့အင်အားတဖြည်းဖြည်းကျဆင်းသွားတယ်အခုတော့မှသူတို့ဟာအင်အားစိတ်မရှိတော့တဲ့အတွက်ကြောင့်တသားတွေစုဆောင်းနေရတာအရက်ဖက်တွေနောက်ပြီးတော့အခုနောက်ဆုံးတင်ကြတာတက္ကသိုလ်ကောလိပ်တွေမှာအရန်တပ်ဖွဲ့ဝင်တွေအရန်တရင်မှာပါဝင်တဲ့လူတွေကိုစီးရင်ကောက်ပြီးတော့စစ်ဌာနချုပ်ကိုသတင်းပို့ပါဗညာဆွေလုံနေလို့ကြားရပါတယ်ဆိုတော့တော်တိမဲ့ဆိုရင်သူတို့ကအင်အားတဲ့ဆူယုံနေတိုက်လူတဲ့လူတွေစီးရင်အားတော့နေနေတယ်လို့ပြောမှာလက်နဲ့တော့မနေဘူးပေါ့လေလူအင်အားမှာစိတ်ဓာတ်ကြီးရအဖြစ်ကျဆင်းတယ်လို့ပြောမှာဖြစ်ပါတယ်
အခုလို social media ခင်မှာပေါ့ဒီစစ်ကောင်စီဘက်ကပြောတာကြတော့တစ်ဖက်က media ကိုဝါရဖြန့်တဲ့အနေနဲ့တုံးနေဒီတော့လူလူကြားမှာစိုးရင်စိတ်တရပုံများလာရဲဆိုတဲ့သဘောပြောပါတယ်ဒီပေါ်မှာဘလို့မြင်ပါလဲ
စစ်ပွဲဆိုတာဝါရဖြန့်နိုင်တယ်ဘယ်လို့မှခွဲလို့မရပါဘူး propaganda ဆိုတာဟာတစ်ဖက်လူရဲ့ will to fight for it စိတ်တိုက်ခိုက်လို့ရစိတ်ဆန္ဒကိုချိန်မှုန်းသွားဖို့ပြတ်ဆင်းသွားအောင်လုပ်တဲ့ဤပါပဲစိတ်ထိရောက်ပါတယ်စစ်ပွဲဆက်ဆက်မှာစစ်ပွဲတိုင်းမှာဝါရဖြန့်တဲ့ကိစ္စသိအရေးကြီးပါတယ်စစ်ကောင်စီဘက်ကလည်းသူတို့ရဲ့ဝါရဖြန့်တာပဲဟိုဘက်ကလည်းပဲတွန်းလှန်တိုက်ခိုက်နေတဲ့လူတွေဘက်ကလည်းဝါရဖြန့်တာပဲစစ်ကောင်စီဘက်ကတိုက်ခိုက်နေတဲ့လူတွေဟာတိုင်းပြည်ကိုဖျက်ချနေလို့ဖျက်သမားတွေပြောတဲ့ကလေးကဝါရဖြန့်ပြီးသုံးလုံးထားတာဖြစ်ပါတယ်ဒီလူတွေဟာသူတို့ဒီမိုကရေစီရရွေးကောက်ထားတဲ့အစိုးရကိုအာဏာသိမ်းလိုက်လို့မရင်နှပ်ဘူးဆိုပြီးလမ်းပေါ်ဆန္ဒပြတယ်အဲ့ဒါကိုစစ်တပ်ကပြစ်ခတ်တယ်ပြစ်ခတ်တော့သူတို့ကငါတို့မခဏနေဘူးဆိုပြီးတော့တော့ထွက်ပြီးတော့လက်နဲ့ကင်တဲ့အပြင်ထွက်ပြီးတော့ဆိုတော့ဒါကိုသူတို့ကတော့အဖြစ်သမားဆက်ဆက်ဆိုတော့လိုဝါဒဖြန့်ပြီးသုံးထားတာပဲဆိုဟိုဘက်ကလည်းပဲစစ်ကောင်စီလိုပဲဝါဒဖြန့်ပြီးခေါ်ကြတာပဲဆိုအပြန်လှန်ဝါဒဖြန့်နေဆိုတော့စစ်ကောင်စီလည်းဝါဒဖြန့်တာပဲဟိုဘက်ကလည်းဝါဒဖြန့်တာပဲဒါကဝါဒဖြန့်တာအပြစ်မဟုတ်ပါဘူးစစ်ပွဲမှာဝါဒဖြန့်တာညံ့ဖြစ်ရတယ်စစ်ဆုံးရမယ်အကြောင်းတရင်သူဖြစ်ပါတယ်နောက်တစ်ခုကဒီဝါဒဖြန့်မှုကိုဒူရုယုံသလားဆိုတဲ့ကိစ္စမှာလွတ်လပ်တဲ့သတင်းမီဒီယာမရှိလို့အဓိကခံရတာပါfreedom of press machine အတိုက်ခံကြီးပဲဆုံးရှုံးတာမဟုတ်ဘူးအစိုးရဘက်ကလည်း also the loser နှစ်ဖက်လုံးကအမှန်တရားကိုမရှိနိုင်တော့ပါဘူးအဲ့ဒါကြောင့်တချို့ကပြောရမှာလားစစ်ဖြစ်လာပြီဆိုရင် the first victim of the war is the truth အမှန်တရားကိုပြောသွားပြီနှစ်ဖက်လုံးကဟိုဘက်ဒီဘက်ပဲပြောကြမှာဆိုတော့ဒါသဘာဝပါပဲဒီဟာကိုကျွန်တော်တို့ ဘသူ့ကိုမှားတယ်ဘသူ့ကိုမှန်တယ်ဒီဟာရဖြန့်ချီမှုနဲ့ပတ်သက်ပြီးတော့ပြပြောစရာတော့မရှိဘူးလို့ထင်ပါတယ်ဥပမာဖြင့်ဆိုကြပါလို့အစ္စရေးနဲ့ဟာမတ်စ်ဖြစ်တဲ့စစ်ပွဲအဲ့မှာလွတ်လပ်တဲ့သတင်းထောက်တဲ့ကုလသမဂ္ဂလည်းရှိတယ်အများကြီးလည်းရှိတယ်တခက်ကဘာတိတ်တန်းကျဲသတင်းဌာနတွေရှိသူတို့စီမှာတော့အမှန်တရားမပေါ်ထွက်နိုင်ဘူးဟာဒီဆေးရုံဟာဟာမတ်စ်ရဲ့ဌာနချုပ်ဖြစ်တယ်ဟိုဘက်ကပြောလဲဟိုဘက်ကမဟုတ်ဘူးပြောလိုက်ဘယ်သတင်းဌာနကမှရည်ပြအတိပြုပြီးမပြောနိုင်ဘူးသာအဲ့လိုပဲအခြေအနေဖြစ်နေဆိုတော့မြန်မာပြည်မှာကအဲ့လိုလွတ်လပ်တဲ့သတင်းဌာနတွေလည်းမရှိဘူးကုလသမဂ္ဂလည်းမရှိဘူးအကုန်ပိတ်ထားတော့ပူပြီးတော့အခြေအနေဆိုးမှာပါတရားရတော့
အဲ့ဒီတက်တုံများနှစ်ခွန်ဆစ်စင်ရစခဲ့တာအခုဆိုရင်ဒါတလနီးပါးရှိလာပြီပေါ့အဲ့တော့ဒီစစ်ကောင်စီကပြောတာကြတော့ဒီဟိုတရုတ်နိုင်ငံကနေပြီးတော့သူ့ရဲ့ကြားဖြန့်ပေါ့အွန်လိုင်းလိမ်လည်မှုတွေကိုဟိုဖြိုခွဲဖို့ကြိုးစားတာကနေစပြီးတော့ဒါနဲ့ပတ်သက်တယ်ဒီပေါ်မှာဟိုတိုင်းသားဒီလက်နက်ကိုင်နေနဲ့ PDF တွေအပေါင်းပြီးတော့အချိန်ခိုက်ပေါ့ထိုးစစ်ဝင်လုတယ်ပေါ့အဲ့လိုမျိုးထိုးစစ်ဆင်လာတယ်လို့ပြောပါတယ်အဲ့တော့ဒီမှာတရုတ်ရဲ့အခန်းကဏ္ဍရောဘယ်လိုရှိပါလဲ
အာစစ်ဖြစ်တဲ့ဆိုတဲ့နေရာမှာကျွန်တော်သမိုင်းကိုပြန်ကြည့်ရင်ပေါ့လေစစ်ပွဲမှာအကြောင်းရင်းနှစ်ခုရှိပါတယ် underlying causesဟိုအခြေခံအကြောင်းရင်းဝေးဝေးလန်လန်ကအကြောင်းတည်လာတဲ့အခြေခံအကြောင်းရင်းရှိတယ် immediate cause လက်လွတ်ထဖြစ်ရတဲ့အကြောင်းရင်းဆိုရှိပါတယ်တရုတ်အခုလောဆယ်ဒီဆင်းမြောက်စစ်ပွဲဟာဖုတ်ပါလိမ့်မယ်တရုတ်ကမိသိမ်းပြတယ်မူရင်းဆိုတာကိစ္စကြောင့်ဘာညာဘာညာအဲ့ဒါက immediate cause ပါပဲလက်လွတ်အကြောင်းရင်းသာဖြစ်ပါတယ်အခြေခံအကြောင်းရင်းကတော့မြန်မာနိုင်ငံသမိုင်းမှာသမိုင်းနဲ့ချီပြီးတော့လွတ်လပ်ရပြီးတဲ့ကတိုင်းရင်းသားတွေမကျေနပ်လို့ပုံမှန်မှုကအမြဲတမ်းဖြစ်လာခဲ့ပါတယ်အခုခါမှာဒီမိုကရေစီဆုံးဆုံးသွားတယ်ဒီမိုကရေစီလမ်းကြောင်းလေးပြွင့်နေတာ2021မှာအနာသိမ်းခံပြီးတော့ပြစ်စီသွားဆိုတော့အဲ့ဒီမှာပို့ပြီးတော့အခြေခံအကြောင်းတရားပို့မြင့်မာလာတယ်အဲ့ဒီအရောင်တိုက်ပွဲတွေဖြစ်ဖြစ်လာတာပါပဲဆိုတော့အခုတရုတ်လုပေးလိုက်တယ်ဆိုတော့ဟုတ်မယ်တရုတ်ကလည်းသူတို့ကနင့်နယ်လာခါသူတို့ကဒါဒီကိစ္စကိုသူတို့လက်ပိုက်ကြည့်နေခဲ့တယ်ဆိုမှဒါကိုအကြောင်းပြပြီးတော့ဝင်တယ်ဒါပေမဲ့ဒီတော်လန်တဲ့အင်အားစုကအဲ့ဒီအကြောင်းတစ်ခုနဲ့ထပ်လိုက်တာမဟုတ်ပါဘူးသူတို့ဟာကျူတင်ပြီးတော့ well planned စီစဉ်ထားတာဖြစ်ပါတယ်အခွင့်အရေးချမယ်ဆိုတာအများအားသူတို့ကတော်လှန်ရေးလုပ်နေရတာပဲဒီအစွဲကိုဖြုတ်ချဖို့ဆိုတာလုပ်နေရတယ်လို့ဆိုတော့အစကတည်းကတွေ့ထားမှာပါဆိုတော့အစားတဲ့နေရာကစပြီးတော့ထိုးတယ်လို့ပဲကျွန်တော်မြင်ပါတယ်ဆိုတော့တေယုရဲ့အခန့်ကဏ္ဍတေယုကတော့ကျွန်တော်ညခဏပြောဆိုလို့ပဲသူ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ပဲအခုတော့မှအဲ့ဒီလမ်းမှာရှမ်းမြောက်မှာဖြစ်နေတာတေယုကုံသွေးလမ်းကြောင်းတို့အဲ့ဒီတေယုမြန်မာစီးပွားရေးဇင်းညံဒေသတို့နဲ့မပတ်သက်တဲ့နေရာတွေမှာဖြစ်တာတဲ့အဲ့ဒီနေရာမှာထိခိုက်မှာဘူးသူအရင်ဆုံးတားမှာပါပဲဒီကိစ္စမှာတော့မဖြစ်ကြနဲ့ဆိုတာမျိုးတော့သူတို့ပြေအောင်လုပ်ပါလိမ့်မယ်ကျန်တဲ့နေရာမှာဖြစ်တာကတော့တေယုကလည်းတော့ဒီဦးစားပေးမှာမဟုတ်ပါဘူးစောစောကပြောဖို့လိုပဲပမာဒီတိတ်စီလုံးညို့ပြီးဒီမိုကရေစီဖက်ဒရယ်ကြီးဖြစ်သွားမှာလို့ပဲတေယုကကြိုက်မှာမဟုတ်ပါဘူးသူတို့ဝင်ဆွဲလို့မရတော့ဘူးပေါ့လေဆိုတော့တေယုနေထားအဲ့လိုရှိပါတယ်သို့တော်လည်းပဲစစ်ဖြစ်ရတဲ့အဓိကအကြောင်းရင်းဟာတေယုကြောင့်တော့မဟုတ်ပါဘူ
းတိုက်ပွဲတွေကဒီထက်ပိုပြီးတော့ကျေပြန့်လာနိုင်မှာလားဟိုပြေးလည်နိုင်မဲ့အခြေအနေတစ်စုံတရာရောရှိနိုင်မှာလား
မမြင်ပါဘူးစောစောကပြောတဲ့ဟာတေယုဖြန့်ချေပေးတဲ့အတွက်ကြောင့်သူတို့ရဲ့အကျိုးစီးပွားရှိတဲ့နေရာကတော့ညအောင်သူတို့ထိန်ထားဖို့တည်းသူတို့ကကြိုတိမိဖိအားပေးပါလိမ့်မယ်သို့တော်လည်းပဲစောစောကပြောတဲ့ရေရှည်အကြောင်းရင်းတွေပေါ့ underlying causes တွေကနိုင်ငံရေးတိုင်းရင်းသားအခွင့်အရေးအများကြီးဒီဟာဆွေးနွေးဖို့လိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့နှစ်ဖက်ဆွေးနွေးလို့တောင်မှမဖြစ်တော့ဘူးပြီးခဲ့တဲ့တရက်နှစ်မှာပဲ KNU ကတောင်ရှက်ပုဂ္ဂိုလ်တယောက်ဖဒိုတယောက်ပြောတာကြားပါလိမ့်စစ်ကောင်စီကသူတို့မယုံဘူးသူတို့ကစစ်တပ်ကညီညာရေးဆွေးနွေးမှုဆိုအချင်းချင်းခေါ်ခဲ့ပြီးတခါမှသဘောယုံနေမှမဟုတ်ခဲ့တာအဲ့လိုခေါ်ပြီးတော့သူတို့အမျက်ထုတ်ဖို့ပဲသူတို့အနာဆက်လက်တည်နေရတဲ့ညဉ့်ညဆွေးနွေးပွဲဆိုတော့အဆုံးချခဲ့ရပဲဖြစ်တယ်လို့သူတို့ကပြောပါတယ်ဆိုတော့အဲ့လိုမယုံကြည်မှုပတ်ပြောက်ပြီးတော့ယုံကြည်မှုတည်ဆောက်ရမယ်ဆိုတော့သူတို့အချင်းချင်းဆွေးနွေးလည်းပဲဖြစ်မှာတော့မဟုတ်တော့ဘူးဆိုတော့တချို့ကလည်းသုံးသပ်ကြရဟုတ်တယ်နှစ်ဖက်ယုံကြည်ရဲ့ပြည်ပတစ်ခုခုကဒီမှာစစ်ကောင်စီကဆိုတော့ပြောလို့သူတို့ကတိုက်လို့ရတဲ့လူအင်အားမရှိတော့လဲဖြည်းဖြည်းချက်ဖြည်းချလိုက်ရင်လုံးဝပျက်စီးသွားတာတဲ့ဒါညဉ့်ညာရေးဆွေးနွေးဖို့အတွက်သူတို့ဖွင့်ပေးမဲ့အကြောင်းတစ်ခုခုလောက်လာမှာပေါ့လေသူတို့လည်းပြောထားတာတွေ့ပါတယ်အိမ်မှာဒီ KNU တောင်စီပြောတာလည်းတွေ့ပါတယ်အရေးကြီးတဲ့ခေါင်းဆောင်တွေကိုလွှတ်ပေးပြီးတော့ညဉ့်ညာရေးဆွေးနွေးကြပါတယ်ဘာညာဆွဲပုံစံမျိုးနဲ့လုပ်လာလိမ့်မယ်ဒီလိုလောက်တောင်မှသူတို့ကမယုံနိုင်ဘူးတကယ်သမတ်သမတ်ရှိတဲ့ပြည်ပနိုင်ငံတွေရဲ့ဝင်ရောက်ဆွဲဖက်မှုနဲ့နိုင်ငံရေးအတွက်ရည်ရှိပြည်လည်းမဲ့လမ်းကြောင်းကိုရှာပြီးဖြည့်ဆင်းမှသာလျှင်ဒီပြဿနာပြည်လည်းမှာပါနှုံးမရင်တော့အဲ့ ။ဘာခေါမလဲဆေးမိတ်လိုနဲ့ကူတာမကြနာကူခဲ့ပြီ။အဲ့လိုကူရင်တော့ဖြစ်ခဲ့မှာပဲ။ဒီအေးနဲ့ငင်းငယ်လေးလောက်ခဲ့တာလည်းပဲနှစ်ပေါင်း30ရောခံခဲ့တယ်။ဒါမှဆေးမိတ်လိုပဲခဏပြတ်ပြီးတော့အခုပြင်းထန်ဖြစ်လာတယ်။တခြားဒေသတွေမှာလည်းအများကြီးဖြစ်ပါတယ်။ဆိုတော့နိုင်ငံရေးပြဿနာပြည်လည်းပြုရရှိသွားတော့အကြာကြီးအချိန်ယူလာပါလိမ့်မယ်လို့ပြောမှဖြစ်ပါတယ်ညစဉ
်။ဟုတ်ကဲ့ပါဦးကျော်စံသားရှင်။အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ရပါတယ်ဖေ။စိတ်မကောင်းတဲ့နေရာတွေပဲဖြစ်နေတာမကြည့်ပါဘူး။ဆွေးနွေးပါတယ
်။တော်တာရှင်များရှင်မျိုးပြနဲ့အလှမ်းဝေးတဲ့နေရာမှာကြီးပြင်းတာပဲဖြစ်ဖြစ်မပြည့်စုံမှုချာမှာမွေးဖွားလာတဲ့သူပဲဖြစ်ဖြစ်စိတ်အားထက်ထက်တန်တန်နဲ့သာကြိုးစားမယ်ဆိုရင်မဖြစ်နိုင်ဘူးဆိုတာဘာမှမရှိပါဘူးတချင်းကအမဲရောင်နေမြေလို့ခေါ်တဲ့ကော်တူလေးနေမြေမှာမွေးဖွားကြီးပြင်းခဲ့ပြီးဂျပန်မှာဘွဲ့လွန်ပညာကိုစီးပုတ်ခွင့်ရခဲ့တယ်လို့လက်ရှိမှာလည်းအမေရိကန်ပြည်ထောင်စုမှာပါရဂူဒန်တက်ရောက်နေတဲ့ကရင်တိုင်းရင်းသူလေးကသူဖြတ်တန်းခဲ့ရတဲ့ဘဝနဲ့သူပညာသင်ကြားခဲ့ရတဲ့အတွေ့အကြုံတွေကိုဂျန်စီပိဋကတ်တွေအတွက်စိတ်သက်ခွန်အားတက်စေဖို့မခင်လေးကမေးမြန်းတင်ဆက်ထားပါတယ်ရှင်
။ Hello ဂျန်စီတို့တချင်ရောက်ပြီဒီတစ်ခါတော့နိုင်ငံတကာပညာတော်သင်စုတွေရအောင်ကြိုးစားနေတဲ့ဂျန်စီလေးတွေအတွက်အမေရိကန်နဲ့ဂျပန်ပညာရေးစနစ်ဘလူရီကွာချားလေးဆိုတဲ့အကြောင်းပြောဖို့အတွက်ဂျပန်မှာမာစတာပွဲရထားပြီးတော့ခုလက်ရှိမှာတော့အမေရိကမှာ PhD တက်နေတဲ့ညီမလေးတယောက်ဖိတ်ခေါ်ရတယ်သူကဘာလုပ်လဲဆိုတော့
မင်္ဂလာပါကျမနာမည်ကနော်မမှုဖောလို့ခေါ်တယ်ကရင်တိုင်းသူတယောက်လည်းဖြစ်ပါတယ်ဗောနော်ကျမဒီဘူဘိုတိုင်းကြောက်ချင်းမြို့နယ်ဒီမြစ်တိုင်ရပွက်ဒီမှာမွေးဖွားပြီးတော့ဗောနော်အခုလက်ရှိမှာတော့ဒီ Massachusetts State US မှာနေထိုင်ပြီးတော့ဒီခုဒီကျောင်းမှာဗောနော် University of Massachusetts Lower မှာ PhD in Global Study ဘာသာရေးကိုလေ့လာနေလူတယောက်ဖြစ်ပါတယ်ကျမအထူးပြုလေ့လာသူတည်တနာပြုနေတဲ့ဘာသာနဲ့ပေးရတော့ဒီစစ်ပွဲတွေမှာဒါမှမဟုတ်နိုင်ငံရေးပဋိပက္ခတွေမှာကြောက်ဗောနော်မတန်ဆော့ဖြစ်သွားတဲ့လူမျိုးကြောက်လူတွေအကြောင်းပြီးတော့ဒီမတန်ဆော့ဖြစ်သွားပြီးတော့နောက်မှာသူတို့ရဲ့နိုင်ငံရေးစီးပွားရေးကျန်းမာရေးနဲ့လူမှုပဋိပက္ခဒီကိစ္စအားလုံးကိုပေါ့နော်သူတို့ဘယ်လိုကိုက်တွေဖြေရှင်းကြလဲဆိုတော့လေ့လာတာအထူးပြုတာဖြစ်ပါတယ
်သူအထူးပြုယူထားတဲ့ဘာသာရပ်ကသူများတွေထဲနည်းနည်းထူးတယ်နော်သူဘာလို့ဒီဘာသာရပ်ကိုယူရလဲဆိုတာကိုမေးကြည့်အောင်လေ
အဲ့တော့ကျမအဒီကပေါ့နော်သူက3မျိုးရှိရပေါ့နော်ကျမအနေနဲ့ဒီလိုလောက်ရရွယ်ချက်က3မျိုးရှိရပြီးတော့ကျမစိတ်ဝင်စားဖို့ဒီအနောက်ကနေတွန်းအားပေးတဲ့အရာ3ခုပဲပရမတ်တစ်ခုကမိသားစုကနေလာတာပေါ့နော်ကျမဖေအားကြတော့ဒီကျမတို့ကကြောက်ကြီးမှာအရင်တော့ကအနက်ရောင်နေနေလို့ခေါ်တယ်ပေါ့နော်အခုလည်းတိုက်ပွဲအရင်ဖြစ်နေတဲ့နေရာမှာပေါ့နော်တမဟာ3ကရင်တမဟာ3ကရင်ဒီကိုတူးလို့ရဲ့အဲ့ဒီတမ်ဟာတော့အရိယာမှာဖြစ်တယ်ပေါ့နော်အဲ့မှာဆိုရင်ကျမဖီးယားပေါ်တာဆွဲခံရပြီးနောက်ပိုင်းမှာသူကဒီမိုင်းနေမိပြောချီတော့ဟိုမတန်ဆွဲဖြစ်သွားတာပေါ့နော်အဲ့အားနေပြီးတော့မှကျမတို့နေတဲ့နေနေမှာလည်းအဲ့လိုမျိုးဒီပေါ်တာဆွဲခံရပြီးတော့ဒီမတန်ဆွဲဖြစ်သွားတဲ့လူတွေရောအဲ့မှာစစ်သားတွေလည်းရှိမယ်ဒါမှမဟုတ်ပြည်သူတွေလည်းရှိရပေါ့နော်အဲ့အားနေပြီးတော့ပြမဆုံးကတော့ကျမမိသားစုရဲ့အာနေလာတာပေါ့နော်အဲ့လိုမိသားစုကနေလာတယ်နောက်တစ်ခုကတော့ society ဒီလူမှုပတ်ဝန်းကျင်မှာကျမတို့ရဲ့ဒီကရင်လူတွေဒီကရင်လူမျိုးပေါ့နော်ကျမပထမဆုံးထိတွေ့ရတဲ့အတိုင်းအဝိုင်းကနေပြီးတော့ဒီလိုမျိုး disable ဖြစ်သွားတယ်မတန်ဆွဲဖြစ်သွားတဲ့လူတွေအများကြီးရှိတယ်အဲ့အားနေပြီးတော့ကျမစောက်စိတ်ဝင်စားတယ်ပြောင်းနေပြီးတော့မှပြည်တွင်းစစ်တွေဖြစ်တဲ့အတွက်ဒီမိုင်းတွေအများကြီးတုံးကြတဲ့နိုင်ငံလည်းဖြစ်တဲ့အတွက်အဲ့မှာမတန်ဆွဲဖြစ်သွားတယ်ဒီရဲဘော်တွေရှိမယ်ဒါမှမဟုတ်ပြည်သူလူထုတွေရှိမယ်အဲ့အားနေပြီးတော့ကျမဒီသူတို့ရဲ့အကြောင်းစိတ်ဝင်စားခြင်းဖြစ်ပါတယ်
ညီမလေးအမတို့ကလေဒီဂျန်စီးတွေအတွက်အဓိကထားပြီးမေးချင်တာဂျပန်နဲ့အမေရိကန်ပညာရေးစနစ်မှာဘာတွေကွာခြားလဲဆိုတာကိုမေးချင်တာပေါ့နော်အဲ့အကြောင်းလေးကိုလည်းပြောပြပေးပါဦ
းဟုတ်ကဲ့အမဟုတ်ကဲ့ဂျပန်မှာကြောင်းတက်တာနဲ့ဒီမှာကြောင်းတက်တာကတော့တိတ်တော့မကွာဘူးလို့ပြောလို့ရတယ်စာလုပ်ရတဲ့ workload ကတော့အတူတူလောက်ပဲပေါ့နော်ဒါပေမဲ့ master level နဲ့ PhD လောက်ပဲပေါ့နော်ပြီးတော့ဂျပန်မှာကတော့အတန်းနေများများတက်ခဲ့ရတယ်ဒီမှာကျတော့အတန်း3နံပါတ်တက်ရတယ်ပြီးွားလို့ရှင်တော့ TA လောက်ရတယ်ပေါ့နော် teaching assistant လောက်ရတယ်ဒီမှာကျမတို့ရဲ့ scholarship ရဲ့ဒီ stipend ထဲမှာပါတဲ့ရပေါ့နော် workload ကတော့ခုနကဂျပန်ဟာနဲ့ပြန်တူတယ်ပေါ့နော်ဟိုဒါပေမဲ့ PhD ကကျတော့နည်းနည်း research တွေ paper တွေများများရေးရလို့ပေါ့နော်ခုမှကျတော့ cost workဒီမှာဒီအချိန်က theory ကိုသင်ရတာပါအဲ့မှာတော့ကြာတော့ဒီ Asian တွေများတယ်ပြီးလို့ရှိရင်ဒီကျမတို့ကျောင်းမှာကကျောင်းအတိုင်းဝိုင်းမှာကျောင်းမှာပဲနေရတယ် campus မှာနေရတယ်အဲ့တော့ campus နဲ့ကျောင်းနဲ့ကျောင်းနဲ့ campus ကအဲ့လိုမျိုးနေတိုင်းလိုမျိုးဖြစ်သွားတာပေါ့နော်အဲ့လိုမျိုးရှိမယ်ဒီမှာကကြာတော့အိမ်မှာနေလေအိမ်မှာနေပြီးတော့ကျောင်းလာတယ်ပေါ့နော်အဲ့တော့ life တော့နည်းနည်းလေးကွာတာပေါ့
ခုကလေဂျပန်မှာပဲဖြစ်ဖြစ်အမေရိကန်မှာပဲဖြစ်ဖြစ်ပညာသင်မယ်ဆိုရင်ဘာတွေပြင်ဆင်သင့်လဲဆိုတာကိုလည်းသူ့ကိုမေးကြည့်အောင်
ဂျပန်ကိုကြောင်းသားတက်တာကြတော့ပြမဆုံးအတွေ့အကြုံပေါ့နော်အဲတော့အကြာကြာမှာနည်းနည်းလောက်အဲ့လိုမျိုးပြင်ဆင်တယ် information နဲ့ဘာသာရေး information နဲ့အဲ့လိုလိုက်ကြည့်အောင်ကိုနဲ့စိတ်ဝင်စားပြီးတော့ kait မဲ့ဟာလေးပေါ့နော်လိုက်ကြည့်တာပေါ့နော် email တွေလိုက်ပို့တယ်ပေါ့နော်အဲ့ရတယ်လိုက်လို့ပြီးတော့ scholarship အခြေအနေတွေလိုက်ကြည့်သွား aion ဆိုတဲ့ scholarship တစ်ခုပေါ့နော်အဲ့ဒီတော့ပေါ့နော်ကျွန်တော်တို့မြန်မာတော့ကသူကဂျပန်စာကိုအခြေခံလောက်ရဖို့လိုအပ်တယ်US ကအများကြီးသူ့မှာ strict ရှိရပေါ့နော် website ထဲမှာလိုရှိရသူကအဲ့လိုကြည့်ဒီစီတော့ဘာလို့လဲဖြေထားရတယ်ပေါ့နော်ပြီးရင်ဒီ IELTS ကိုလည်းရှိထားရတယ်ပေါ့နော
်မြမကြီးညီမလိုပဲကြိုးစားနေတဲ့ဂျန်စီလေးတွေကိုဘယ်လိုများအကြံဉာဏ်ပေးချင်လဲဆိုတာကိုပြောပြပေးဦးနော
်ဒီဟိုလူငယ်တွေကိုပေါ့နော်ဘာပြောချင်လဲဆိုတော့အချိန်ရရတလူလေးလာပေါ့နော်လေးလာပြီးတခုမဟုတ်တခုမှပြန်အကျိုးပြုတယ်ပေါ့နော်ဒုတိယချက်ကကြတော့ကိုဘာဖြစ်ချင်လဲဆိုတော့ကိုကြောင်းတက်ချင်လားကြောင်းတက်ချင်တယ်ဆိုရင်ဘာလုပ်ရမလဲဘယ်သူ့ကိုမြင်ရမလဲပြီးတော့မင်းကုန်နေမြင်များမေးဖို့လိုအပ်တယ်ပေါ့နော်မရှက်နဲ့ပေါ့နော်မကြောက်နဲ့ပြီးတော့အချိန်ပေးရတယ်ပေါ့နော်အခုကကြောင်းဒီ scholarship ဖွင့်လိုက်လို့ဒီကျောင်းက admission ဖွင့်နေပြီအဲ့မှာအခုတန်းဝင်တန်းချွိုင်းမလွယ်ဘူးပေါ့နော်ဟိုအချိန်ပေးရတယ်ပေါ့နော်အချိန်လေးလေးစားစားနဲ့အာယုံစိုက်ပြီးတော့ကိုယ်စိတ်ဝင်စားတဲ့ဟာစိတ်အားထက်သန်စွာလုပ်ပါလို့အဲ့လိုမျိုးအချက်ပေးချင်ပါတယ
်ကဲဒီတစ်ပတ်တော့ဒီလောက်ပဲနော်နောက်ပတ်တွင်မှာလဲဂျင်စီတွေအတွက်ကောင်းလို့ရရအစီအစဉ်လေးနဲ့တင်ဆက်ပေးသွားဖို့ရှိနေတဲ့အတွက်ကြောင့်မလို့ဆက်ဆက်ဆောင်ကြည့်ဖို့မမေ့နဲ့နော်ကဲတတ
ကမ္ဘာအဆင့်တက်နိုဗက်ဂျိုကိုဗစ်ကတော့ ATP တင်းနစ်ပြိုင်ပွဲကိုဘိုးဆွဲပြီးနောက်ထပ်ဆန်ချိန်သစ်တင်လိုက်ပါတယ်။ဥရောပဘောလုံးရာသီဂျားချိန်မှာကျင်းပတဲ့2020ကမ္ဘာဖလားကြောင့်ကစားသမားတွေမှာဒဏ်ရာပြဿနာပိုပြင်းထန်တယ်လို့လေ့လာတွေ့ရှိမှုအသစ်တစ်ခုကဖော်ပြပါတယ်။ကမ္ဘာအကောင်ဆုံးဘောလုံးသမားမက်ဆီရဲ့ကမ္ဘာဖလားမှာကစားခဲ့တဲ့အင်ဂျီတွေကိုလေလံပြစ်မယ်လို့ကမ္ဘာကျော်လေလံကုမ္ပဏီကပြောလိုက်ပါတယ်။ဒီလိုတစ်ပတ်တွင်အားကစားသတင်းတွေကိုတော့ကိုရန်နိုင်စုစည်းတင်ဆက်ထားပါတယ်ရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တစ်ပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဘဝစစ်တက်နစ်ကစားသမားနိုဗက်ဂျိုကိုဗစ်ကတော့ ATP တက်နစ်ဆိုင်ပွဲကိုအနိုင်ရပြီးသူဘာကြောင့်ကမ္ဘာစစ်တက်ဖြစ်တယ်ဆိုတာကိုတက်ပြီးတော့သတိပြလိုက်ပါပြီအင်တာနက်ရဲ့နောက်ဆုံးပိတ်ပွဲလို့ဆိုရမယ့် ATP Tennis Final ကိုအီလီနိုင်ငံတူရင်မြို့မှာပြီးခဲ့တဲ့ပတ်ကကစားခဲ့ကြပြီးတော့ဂျိုကိုဗစ်ကအနိုင်ရပြီးတော့5ချိန်မြောက်ဘူဆွဲသွားခဲ့ပါတယ် Final ကိုတနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့ဂျိုကိုဗစ်နဲ့အီတလီကယာနစ်ဆင်နာတို့ဘောလုခဲ့ကြတာပါဒီပွဲမတိုင်ခင်အုပ်စုပွဲစဉ်တုန်းကတော့ဆင်နာကဂျိုကိုဗစ်ကို9ပွဲ2ပွဲနဲ့နိုင်ထားတာပါဒါပေမဲ့ Final မှာတော့ဂျိုကိုဗစ်ကဆင်နာကို6-3 6-3 နဲ့9ပွဲပြတ်ပြန်နိုင်ပြီးတော့ ATP ဖလားကိုဘူဆွဲသွားခဲ့ပါတယ
် very very special one of the best seasons I've had in my life no doubt
ဤသူကကျွန်တော်အတွက်တော့အရန်ကိုထူးခြားပါတယ်တွင်ရမျိုးရဲ့အကောင်းဆုံးကစားသမားဖြစ်တဲ့ Rani Senna ကိုအနိုင်ရပြီးချန်ပီယံဖြစ်တာဆိုတော့တကယ်ကိုထူးခြားပါတယ်သူကလည်းဒီတစ်ပတ်ကစားတာအရန်ကောင်းပါတယ်တိတဲ့အတိုင်းပဲပြီးခဲ့တဲ့နှစ်ရက်က Alcaraz နဲ့ Senna တို့နဲ့ကစားခဲ့ရပြီးအကောင်းဆုံးကစားနိုင်လိုက်တဲ့အတွက်အရန်ကုန်ယူပါတယ်ကျွန်တော်နဲ့ Matt Bettis အပြင်သူတို့နှစ်ယောက်ကလည်းအခုလောလောဆယ်ကမ္ဘာအကောင်းဆုံးနေတဲ့ကနှစ်ယောက်ပါသူတို့နှစ်ယောက်ကအရန်ကောင်းနေတော့ကျွန်တော်အနေနဲ့ပို့ပြီးတော့အကောင်းဆုံးဖြစ်အောင်ကစားရပါတယ
်အခုလိုအနိုင်ရလိုက်တဲ့အတွက် ATP ဖလားကို9ချိန်မြောက်နဲ့အများဆုံးဘိုးဆွဲပြီးတော့ Roger Federer ရဲ့စံချိန်ကိုချိုးနိုင်လိုက်သလိုကမ္ဘာအဆင့်တက်ဖြစ်နေလဲသတင်းပတ်ပေါင်း400နဲ့အများဆုံးရပ်တည်နိုင်တဲ့သူအဖြစ်စံချိန်ထပ်တင်လိုက်ပါတယ်ဒါပြင်ဂျိုကိုဗစ်ဟာဒီနေ့ Grand Slam ပြိုင်ပွဲတွေထဲက Australian Open, Pian Thit Open, American Open တွေကိုဘိုးဆွဲပြီးတော့ Wimbledon မှာလည်း Final တက်ခဲ့သလိုအခု ATP Tennis ပြိုင်ပွဲကိုဘိုးဆွဲပြီးနှစ်ကုန်မှာလည်းကမ္ဘာအဆင့်တက်အဖြစ်နဲ့ရပ်တည်ခဲ့တဲ့အတွက်ဒီနေ့ကသူ့ရဲ့ကစားသမားဘဝမှာအကောင်းဆုံးနှစ်တွေထဲကတစ်ခုလည်းဖြစ်ခဲ့ပါတယ်
။ Thank you for following us throughout this very long season for me obviously very successful one of the most successful seasons
ever tennis ya di tuku lo daw shao a pi ka de atwet jesus tin ma de chano atwet do da ga yan go aw myin de hnit phit bi aw myin song hnit di de ga tuku ba a ri atwet chano ro tennis pyan mwe de ma pan win de du de ne pritat di a long go jesus tin ma de a ga sa pyan mwe de a long ma chano ro tennis pyan mwe de ga de hnit pat lo january ga ni december la a thi ကိုကစားရပြီးအချင်းအကြဆုံးကစားရတာဖြစ်ပါတယ်ပြန်ပွဲတွေကလည်းအများကြီးဖြစ်သလိုဒီကမ္ဘာလုံးမှာကစားရတာဖြစ်ပြီးအခုလိုဒီကမ္ဘာလုံးကလူတွေအများကြီးလာကြည့်တာကိုမြင်ရတာကလည်းတကယ်ကိုအားအသင့်စရာပါကျွန်တော်တို့တင်းနစ်ပြန်ပွဲတွေကိုလာအားပေးကြတဲ့အတွက်အဲ့ဒီအတွက်လည်းကျေးဇူးတင်ပါတယ်
ဂျိုကိုဗစ်ရှာအသက်36နှစ်ရှိဖြစ်ပေမဲ့လည်းအခုချိန်ထိ Grand Slam တွေပါဝင်တိုင်ပွဲတွေကိုဆက်ပြီးတော့အနိုင်ရနေသလိုကမ္ဘာအဆင့်တစ်ဖြစ်နေလဲဆက်ပြီးတော့ရည်တည်နေတာပါဒါကြောင့်သူ့အနေနဲ့ Tennis ကစားတာကနေအနားမယူသေးပဲဆက်ပြီးတော့ကစားနေအောင်မှာဖြစ်တယ်လို့ Tennis တွင်းကျင်သူတွေကသုံးသပ်နေကြပြီးတော့ဘယ်ချိန်ကျမှအနားယူမလဲလို့မေးခွန်းတွေလည်းထုတ်နေကြပါတယ
် You know I will hang on for as long as I feel like hanging
on ကျွန်တော်အနေနဲ့ကတော့ကစားနေတဲ့လောက်တော့ဆက်ကစားနေအောင်မှာပါကျွန်တော်အနေနဲ့ပြိုင်ပွဲကြီးတွေမှာသူတို့တွေကိုအနိုင်ကစားနိုင်သေးတဲ့တော့ဆက်ကစားနေအောင်မှာပါဘာလို့လဲဆိုတော့ကိုကဆူဖလာကြီးတွေကိုဆက်အနိုင်ရရှိနေသေးချိန်မှာဘာဖြစ်လို့အနားယူရမှာလဲဟုတ်တယ်မလားဒါပေမဲ့သူတို့ကကျွန်တော်ကိုနိုင်လာပြီဆိုရင်တော့ကျွန်တော်အနေနဲ့တင်းနစ်ကစားတာကနေခဏဖြစ်ဖြစ်ဒါမှမဟုတ်လုံးဝအနားယူလိုက်တာမျိုးဖြစ်ဖြစ်စဉ်းစားရတော့မှာပေါ့ဗျာ
အော်ဝင်ဘက်ကိုကြည့်ရရင်တော့ယူရို2024ဥရောပဖလားခြေစစ်ပွဲတွေဘက်မှာလက်ရှိချန်ပီယံအီတလီအသင်းဟာခြေစစ်ပွဲအောင်သွားပြီဖြစ်ပါတယ်။အီတလီအသင်းဟာဒုနာနေကယူကရိန်းနဲ့အုပ်စုနောက်ဆုံးပွဲစဉ်ကစားရမှာဂိုးမရှိသေးကြသောကြောင့်အုပ်စုစီမှာယူကရိန်းနဲ့ဆလိမတ်စီတူပြီးတော့ဂိုးကွာချချက်အတာနဲ့အုပ်စုဒုတိယရပြီးတော့ခြေစစ်ပွဲအောင်သွားခဲ့တာဖြစ်ပါတယ်။ယူကရိန်းကတော့အုပ်စုမှာတတိယပဲရခဲ့တဲ့အတွက်ခြေစစ်ပွဲအောင်ဖို့အတွက်ပလေးအော့ဖ်ရှုံးထွက်အဆင့်ကိုကစားရမှာဖြစ်ပါတယ်။တင်လာနေကတခြားပွဲတွေမှာတော့ချက်ကမော်ဒိုဗာကို3-0မရှိနဲ့နိုင်ပြီးစလိုဗေးနီးယားကလည်းကဇက်စတန်ကို2-0နဲ့နိုင်သွားတာကြောင့်ခြေစစ်ပွဲအောင်သွားခဲ့ပါတယ်ခင်ဗျာ။ယူရို2024ဥရောပဖလားမှာအထုံးပြမဲ့ဘောလုံးကိုတော့ဂျာမနီနိုင်ငံဘာလင်မြို့မှာပြီးခဲ့တဲ့ပတ်ကတင်ဝင်ထုတ်ပြန်ကြေညာလိုက်ပါတယ်။ဒီဘောလုံးမှာတော့ VAR စနစ်ကိုအထောက်အကူပေးနိုင်မဲ့ဒီပညာတွေကိုထည့်သွင်းအသုံးပြုထားတာဖြစ်ပါတယ်ဒီဘောလုံးရဲ့နာမည်ကတော့ Football Lover Love of Football လို့ပေးထားပြီးတော့ Adidas Company ကထုတ်တာပါဒီဘက်မှာတော့ Germany အသင်းကောင်းဆောင် Hans Philipp Lahm နဲ့လက်ရှိဂိုးသမား Manuel Neuer တို့တက်ရောက်ခဲ့ပြီးတော့ Neuer ကတော့ဘာလင်မြို့ Olympic အောင်စားကွင်းကြီးမှာကစားမဲ့ Euro Final ကိုကစားဖို့အီမန်ထားတယ်ဆိုပြီးတော့ပြောလိုက်ပါတယ် Euro 2024 Europa Flag ကိုတော့ Germany နိုင်ငံမှာဇွန်လ14ရက်နေ့ကနေဇူလိုင်လ14ရက်နေ့ထိကစားသွားကြမှာဖြစ်ပါတယ်ခင်ဗျာအမေရိကန်ဘက်မှာတော့2024ကိုပါအမေရိကဖလားဖွင့်ပွဲကိုအမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်အတ္လန်တာဘျူးကပရိသတ်8,100ဆန့်နဲ့မစီဒီဘန်းစ်ဘောလုံးကွင်းကြီးမှာကျင်းပသွားမှာဖြစ်ပြီးတော့ဖိုင်နယ်ကိုတော့ဖလော်ရီဒါပြည်နယ်မိုင်အမီကဟာဒရော့ဘောလုံးကွင်းကြီးမှာကျင်းပသွားမှာဖြစ်တယ်လို့တနင်္လာနေ့ကကြေညာလိုက်ပါတယ်ဒီပြိုင်ပွဲကိုအစဉ်လာအဖြစ်တောင်အမေရိကတိုက်မှာပဲကျင်းပလေရှိတာဖြစ်ပေမဲ့ဒါကတော့တောင်အမေရိကတိုက်ပြပမှာဒုတိယအကြိမ်မြောက်ကျင်းပတာဖြစ်ပါတယ်ပထမတစ်ကြိမ်ကိုတော့ကိုပါအမေရိကဖလားနှစ်တရာပြေခဲ့တဲ့2016ခုနှစ်မှာကျင်းပခဲ့ပြီးတော့အဲ့ဒီတုန်းကလည်းအမေရိကန်ကအင်ရှင်ဖြစ်ကျင်းပခဲ့တာဖြစ်ပါတယ်။2024ကိုပါအမေရိကဖလားကိုတော့ဇွန်လ20ရက်နေ့ကနေဇူလိုင်လ14ရက်နေ့ထိကျင်းပသွားမှာဖြစ်ပြီးတော့အုပ်စုပွဲစဉ်တွေကိုတော့လာမယ့်ဒီဇင်ဘာ9ရက်နေ့မှာမဲနိုင်ကြမှာဖြစ်ပါတယ်ခင်ဗျာ။ပင်ကွန်းရဲ့ကစားသမားဂါဗီဟာဒူးဒဏ်ရရသွားတဲ့အတွက်လာတော့ကြဘောလုံးကစားတာကနေအားယူရမယ်လို့ဘာစလိုနာအသင်းကဇွန်လနေ့မှာပြောလိုက်ပါတယ်။ဂါဗီဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကဂျော်ဂျီယာကို3-0နဲ့နိုင်တဲ့ပွဲမှာရဘက်ဒူးလဲပြီးတော့အရွတ်ထိသွားခဲ့တာဖြစ်ပါတယ်။အချိန်နှင်းမှာပဲဘောလုံးရသည့်အလဲမှာကစားတဲ့ကာတာကမ္ဘာဖလားကြောင့်ကစားသမားတွေဒဏ်ရာရတယ်ပို့ပြီးတော့ပြင်းထန်လာတယ်လို့လေးလာတွေးရှိမှုတစ်ခုကဖော်ပြလိုက်ပါတယ်။ဟောက်တန်အာမဂန်ကုမ္ပဏီကကမ္ဘာဖလားပြီးတဲ့နောက်တနေ့အချိန်မှာထုတ်ပြန်လိုက်တဲ့ဥရောပဘောလုံးရသည့်ရဲ့ဒဏ်ရာရအညွန့်ဂိမ်းမှာတော့2022အောက်တိုဘာလတုန်းကဒဏ်ရာရတဲ့ကစားသမား88ယောက်ဟာပြိုင်ပွဲမတိုင်ခင်တုန်းက17ရက်ကျော်လောက်နားရပေမဲ့ဇန်နဝါရီလမှာတော့19ရက်လောက်နားနေရတဲ့အတွက်10ရက်လောက်ပူကြတယ်လို့ဟောက်တန်အာမဂန်ကုမ္ပဏီအကြီးအကဲ James Barrow ကပြောပါတယ်ပြီးခဲ့တဲ့ဘောလုံးရာသီမှာဥရောပထိပ်တန်းအမပီးပြိုင်ပွဲ5ခုမှာဒဏ်ရာရတာ3985ခုရှိခဲ့တယ်လို့လည်းဖော်ပြပါတယ်ဒါပြင်ဒီနေ့အစောပိုင်းတုန်းကကမ္ဘာဖလားဝင်ပြိုင်တဲ့ကစားသမားတွေတဲကတဝက်လောက်ဟာပွဲတွေများလုံးလို့စိတ်ပိုင်းဆိုင်ရာပင်ပန်းနွမ်းနယ်မှုတွေပိုခံစားရတာတွေရှိခဲ့တယ်လို့နိုင်ငံတကာဘောလုံးသမားသမဂ္ဂ FIFA Pro ရဲ့လေးလာတွေးရှိမှုကလည်းပြောထားပါတယ်ခင်ဗျာ။အခုနောက်ဆုံးသတင်းတစ်ခုကတော့ပြီးခဲ့တဲ့ကာတာကမ္ဘာဖလားဘောလုံးပွဲမှာမက်ဆီဝှက်ခဲ့တဲ့အာဂျင်တီးနားအသင်းကအင်္ဂီတွေကိုလေးလံတင်သွားမှာဖြစ်ပါတယ်။နောက်ဆုံးဖိုင်နယ်ရဲ့ပထမပိုင်းမှာမက်ဆီဝှက်ခဲ့တဲ့အင်္ဂီအပါဝင်မက်ဆီရဲ့အင်္ဂီ6ထဲကိုလေးလံပြစ်သွားမှာဖြစ်ပြီးတော့အမေရိကန်ဒေါ်လာ10သန်းကျော်ရရှိဖို့ပြောလင့်ထားတယ်ဆိုပြီးတော့စိုးစပီးလေးလံကုမ္ပဏီကပြောလိုက်ပါတယ်။ဒီကနေ့ရလာတဲ့အလူငွေတချို့ကိုတော့ဘာစလိုနာကလေးစေးုံကဥဆောင်တဲ့ Unicat စီမံကိန်းကိုလှူဒါန်းသွားမှာဖြစ်ပြီးတော့ဒေလန်ဘွဲကိုတော့လာမယ့်လုံးမ30ရက်နေ့ကနေဒသမ14ရက်နေ့ထိကျင်းပသွားမှာပဲဖြစ်ပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တဲရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာကြည့်ပြုစီချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOA ရဲ့ website ဆံမျက်နှာ burmese.voanews.com မှာအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆံမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ American ပြည်အောင်စုမှာနိုဝင်ဘာလရဲ့သရုတ်ထမြောက်ဂျာလာရီနေ့ကိုကျေးဇူးတော်နေ့ဖြစ်တဲ့တနင်္ဂနွေလုံးဆင်နွှဲကြပါရတယ်။အင်္ဂလိပ်ကိုလိုနီတွေမြောက်အမေရိကတိုက်မှာအတီးတကြအခြေချခဲ့တဲ့ပထမနှစ်ပတ်လည်ထိမ့်မတ်တစ်ခုဖြစ်တဲ့ကျေးဇူးတော်နေ့ကိုကျင်းပကြတာလည်းဖြစ်ပါတယ်။1620ခုနှစ်နိုဝင်ဘာလ17ရက်နေ့မှာဗာသာရေးလွတ်လပ်ခွင့်အတွက်လူပေါင်း102ဦးမေဖလာဝါသင်္ဘောနဲ့မြောက်အမေရိကတိုက်ကကမ်းခြေကိုဆက်ရောက်လာခဲ့ပါတယ်။သူတို့ဟာ Church of England England Christian ဘုရားကျောင်းတော်ကတင်ပြတဲ့နိဒာတွေကိုလက်မခံကြတဲ့ဘာသာရေးအယူဆကွဲပြားသူတွေဖြစ်ကြပါတယ်။အဲ့လိုမျိုးဘာသာရေးအယူဝါဒကွဲပြားမှုဟာအင်္ဂလန်နိုင်ငံမှာတော့ကြီးလေးတဲ့ပြစ်ဒဏ်ချမှတ်နိုင်တဲ့ပြစ်မှုဖြစ်ပါတယ်။ဒါကြောင့်လည်းပဲဥရောပတိုက်ကိုဆွန့်ခွာပြီးတော့ Virginia Colony မြောက်ပိုင်းဘက်မှာစိုက်ပျိုးရေးလုပ်ရင်းနဲ့အခြေချကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ရောက်လာကြတာဖြစ်ပါတယ်။ဒါပေမဲ့လို့မထင်မှတ်ပဲ Virginia နဲ့ကီလိုမီတာထောင်ချီဝေးတဲ့မြောက်ဖက်အရပ်မှာကန့်ကန့်နိုင်ခဲ့ကြပြီးမဲ့အဲ့ဒီနေရာမှာပဲအခြေချဖို့ဆုံးဖြတ်ခဲ့ကြတာပါ။နောက်ဆုံးမတော့လက်ရှိ Massachusetts ပြည်နယ် Boston မြို့ရဲ့တောင်ဘက်ကနေရာတစ်ခုကို Plymouth Colony ဖြစ်တပ်မှတ်ပြီးတော့ခြေချခဲ့ကြပါတယ်။မြောက်အမေရိကကိုစတင်ရောက်ရှိလာခဲ့တဲ့အချိန်မှာသူတို့အားလုံးအတော့ကိုခက်ခဲခဲ့ကြပါတယ်။ Wampanoag ထာနေတိုင်းသားတွေကဝိုင်းဝန်းကူညီကြတာကြောင့်အငတ်ပီးနဲ့မကြုံကြရပါမိလေ။ပထမနှစ်လအတွင်းသူတို့တွေက၃ပုံ၂ပုံလောက်သက်ဆုံးရှုံးခဲ့ကြရပါတယ်။1621ခုနှစ်ကောက်ရီသိမ်းပြီးစဆောင်းပေါက်ကာလဟာမြောက်အမေရိကတိုက်ကိုသူတို့ရောက်ရှိတဲ့တစ်နှစ်ပြည့်နှစ်ပတ်လည်နဲ့တိုက်ဆိုင်နေတဲ့အတွက်အိုးအိမ်တစ်မှာထန်နီတိုင်းသား90လူကိုဖိတ်ကြားပြီးတော့ကောက်တက်စားပွဲကျင်းပကြပါတယ်။သူတို့အားလုံးအသက်မသေးပဲရှင်သန်ခွင့်ရတဲ့အတွက်ဖျားသခင်ကိုရင်စုံဝတ်ပြုဆုတောင်းလေးရှိကြပါတယ်။အမေရိကန်တွေရဲ့ကျေးဇူးမမိတတ်တဲ့စိတ်ညစ်စီထားတွေဟာပထမဆုံးကောက်ပဲသီးနှံတွေအောင်းအောင်းမြင်မြင်ရိတ်သိမ်းနိုင်ခဲ့တဲ့အချိန်ကလေးကစတင်ခဲ့ပါတယ်။ဝမ်ပနော့ထန်နီတိုင်းသားတွေရဲ့ရရောမှုတွေကိုကျေးဇူးတင်ရပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဒီအလေးထားကဂျော့ချ်ဝါရှင်တန်အနေနဲ့သူ့ရဲ့တပ်ဖွဲ့တွေကိုဖျားဝေးပြဖို့နားရက်တည့်ရက်ပြဖို့ဖြစ်လာစေလို့ပဲအမေရိကန်လွတ်လပ်ရေးအတွက်မဆုံးမနစ်တိုက်ပွဲဝင်ကြတဲ့တပ်ဖွဲ့တွေကိုကျေးဇူးတင်တဲ့သဘောနဲ့တက်ရောက်ခဲ့ပါတယ်။သမ္မတအီဘရာဟင်လင်ကွန်ကလည်းကျေးဇူးတော်နေ့ကိုနိုင်ငံတော်အားလိုက်ရဲ့ဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။ကျေးဇူးတော်နေ့ဟာအမေရိကန်တို့ရဲ့စိတ်စေတနာကိုဂုဏ်ပြုရလဲရောက်တယ်လို့ပြည်သူတအုပ်နဲ့တအုပ်ကြားကောင်းကျိုးချမ်းသာရှိရေးပြန်လည်အောင်မြင်ဆင်ခြင်နိုင်တဲ့အချိန်လည်းဖြစ်ပါတယ်။ကျေးဇူးတော်နေ့ဟာမိသားစုတွေစုဝေးစားတောက်ကြတဲ့အခါသမယလည်းဖြစ်ပါတယ်။ဒီကနေ့ခေတ်ကျေးဇူးတော်နေ့ညလာစားပွဲတွေမှာတော့စောင်းပေါက်မှာရတဲ့ဟင်းသီးဟင်းရက်တွေဆက်ပြီးတော့တွေ့ရပေမဲ့ဟိုးရင်တုန်းကချက်ပြုတ်လေးရှိခဲ့တဲ့သမင်သားနဲ့တောချက်တွေနေရာမှာတော့ချက်စင်သားကိုသာတွေ့ရများပါတယ်။ဒီကျေးဇူးတော်နေ့မှာတော့အမေရိကန်နိုင်ငံတစ်ဝှမ်းကအိမ်တွေမှာမိသားစုတွေဆွေမျိုးမိသားဟာတွေဝိုင်းဖွဲ့စားတောက်ရင်းနဲ့ပျော်ရွှင်ကြတဲ့အခါသမယဖြစ်ပါတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ကိုဘွားကကောင်းမွန်တဲ့အရာတိုင်းအတွက်ကျေးဇူးတင်ရသလိုအမေရိကန်ပြည်ထောင်စုရရှိထားတဲ့ကောင်းချီးမင်္ဂလာတွေကိုပါပြန်လည်အောင်မြင်မိတဲ့အခါသမယလည်းဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ခင
်ဗျ။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။
VOA အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ကြရတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြမှာဖြစ်ပါတယ်။ကာဇာမှာဟမတ်စစ်သွေးကြွတွေကဖန်ထားတဲ့တရားခံတွေကို၄ရက်ကြာအပြစ်ခတ်ရက်စဲတာစတင်မဲ့ဂျာတာပရင်းနေမှာလွတ်မယ်လို့မျှော်လင့်ထားကြပါတယ်။ဂျာတာပရင်းနေမနေ့10နာရီမှာအပြစ်ခတ်ရက်စဲရေးကစမှာပါ။ဟမတ်ကအမျိုးသမီးနဲ့ကလေးတရားခံ50ကိုအစွန့်လိုက်လွတ်ပေးပြီးအစ္စရေးကပါလက်စတိုင်းအကျဉ်းသား150ကိုလွတ်မယ်လို့ဂျာဝင်ညှိနှိုင်းပေးခဲ့တဲ့ကာတာနိုင်ငံကပြောပါတယ်။ ကုလသမဂ္ဂအမှုမျိုးစွန့်အင်အေဂျင်စီ IAEA ကအတွေ့အကြုံအရှိဆုံးနဲ့အကျွမ်းကျင်ဆုံးစစ်ဆေးသူတွေကိုအီရန်နိုင်ငံကပိတ်ပင်တားမြစ်လိုက်တဲ့အတွက် IAEA ရဲ့အလုပ်ကိုကြီးကြီးမားမားထိခိုက်သွားတယ်လို့ IAEA အကြီးအကဲ Rafael Grossi ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်နိုင်ယာဂရာရေတံခွန်အနီးကအမေရိကန်နဲ့ကနေဒါနယ်စပ်တံတားအမေရိကန်ဘက်ကစစ်ဆေးရေးဂိတ်မှာကားတစ်စီးပောက်ကွဲခဲ့ပြီးကားပေါ်ပါလူနှစ်ယောက်သေဆုံးခဲ့တယ်လို့အမေရိကန်ရဲတပ်ဖွဲ့ကပြောဆိုထားပါတယ်မြန်မာနိုင်ငံကလိုအပ်နေတဲ့လူတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတိုးပြီးတော့ပေးချဖို့ UNO ချက်ခေါ်ကုလသမဂ္ဂလူသားချင်းစာနာထောက်ထားရေးပေါင်းစပ်ညှိနှိုင်းရေးမှုကပြောဆိုလိုက်ပါတယ်တဲ့အချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်မိုးကျော်ဖြစ်ပါတယ်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမသင်္ကီထိုက်ပါ